Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ပြည်ရပေါင်းကခင်ဝေးကြပါစေ။2025ခုနှစ်မတ်လ8ရက်စနေမနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနိုင်နေပါတယ်။တနားစားစီစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေပါရှင်။
ယူကရိန်းစစ်အဆုံးသတ်နိုင်မှုယုံကြည်ကြောင်းတမရထရန့်ကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ထောက်ပံ့ခြင်းမဖြတ်တောက်ဖို့ WFP ကပန်ကြားလိုက်ပါတယ်။စစ်ကောင်စီအပေါ်ကနေဒါဒဏ်ခတ်မှုသစ်တွေချမှတ်လိုက်ပါတယ
်။ဟာမစ်အဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကန်တွေကိုပြန်လွှတ်ပေးဖို့အမေရိကန်တမရကထပ်မံသတိပေးလိုက်ပါတယ်။နောက်မြမရင်းနဲ့ပတ်သက်လို့ကတော့စစ်ကောင်စီရဲ့လုပ်ရက်တွေကိုလူသားစုအပေါ်ကျူးလွန်တဲ့ပြစ်မှုတွေအဖြစ်နဲ့သတ်မှတ်ပေးဖို့မြန်မာရေးစော်ဩသူတွေကအမေရိကန်ဆွေရောက်ကိုတောင်းဆိုကြပါတယ်။ဒီကြောင့်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုတော့မကြခင်မှာထုတ်လွှင့်ပေးပါမယ်။နောက်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊သုတစုံလင်အမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာကဏ္ဍတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးအောင်ပါပါ။အခုကတော့ဒီထိတ်တန့်ရနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ရုရှားကမတ်လ9ရက်တောက်ကြနေမှာလဲယူကရိန်းကိုလေကြောင်းနဲ့ပြစ်မှတ်တာတိုက်ခိုက်ခဲ့ပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်အောင်သူကြားဝင်ပြီးနှိမ့်နိုင်နိုင်မယ်လို့မျှော်လင့်ချက်ထားနေစေဖြစ်ပါတယ်။ရုရှားဟာညာရင်းချင်းမစ္စိုင်းထုတ်တဲ့ drone အလုံး200ကျော်နဲ့ယူကရိန်းကိုတိုက်ခိုက်ခဲ့တာပါ။ယူကရိန်းနိုင်ငံတလွှားကပြည်내5ခုကဒဏ်ပေးဆောက်ဦးတွေကိုပြစ်မှတ်တာတိုက်ခိုက်ခံရတယ်လို့လူနေဆောက်ဦးတွေပျက်စီးပြီးဒေသခံတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ရုရှားကယူကရိန်းမှာအပြင်းထန်ဘုံကျဲခဲ့တာကိုသူသိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြိမ်းချမ်းရေးလိုလားတယ်ဆိုရယ်ပြောဆိုချက်ကိုသူယုံကြည်ကြောင်းသမ္မတထရမ့်ကတောက်ကြနေသမ္မတအင်ဂျူရောဘဲဥပုံရုံးကမ်းမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါအပြင်ယူကရိန်းကိုတော့သူစိတ်ပျက်ကြောင်းပြောခဲ့ပါတယ်။ယူကရိန်းဘက်ကအသာစီးရစရာဘာမှမရှိပေမဲ့နှိမ့်နိုင်ဖို့ပိုးပြီးခက်လာတာတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းကိုလေကြောင်းကာကွယ်မှုတွေဆက်ပြီးပေးဖို့အတွက်အမေရိကန်ဘက်ကစဉ်းစားမှုရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့ဒါဟာယူကရိန်းပေါ်မှာပဲမူတည်နေပါတယ်လို့ပြောပါတယ်။ယူကရိန်းစစ်အဆုံးသတ်ရဲ့အတွက်ရုရှားဘက်ကညှိနှိုင်းမှုတွေမလုပ်ဘူးဆိုရင်အမေရိကန်ကရုရှားပေါ်မှာအခွန်တိုးပြီးကောက်ခံမှာဖြစ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမတ်လ9ရက်နေ့မှာပြောပါတယ်။သမ္မတထရမ့်ကသူ့ရဲ့ social media Truth Social မှာရေးသားခဲ့တာဖြစ်ပြီးသုံးနှစ်ကြာနေပြီဖြစ်တဲ့ယူကရိန်းစစ်ပွဲအဆုံးသတ်အောင်ရုရှားဘက်ကနေညှိနှိုင်းလာစေဖို့အတွက်အခုလိုအခွန်တိုးကောက်ခံပြီးနောက်ထပ်အရေးယူမှုတွေလုပ်ဖို့အတွက်သူစဉ်းစားနေတယ်လို့ပြောပါတယ်။သူ့ရဲ့လူမှုမီဒီယာထဲမှာသမ္မတထရမ့်ကအခုလက်ရှိမှာရုရှားကယူကရိန်းကိုအပြင်းထန်ပစ်ခတ်နေတာတွေ့ရတဲ့အတွက်ရုရှားဘက်ကနေအပြစ်ခတ်ရက်စဲလာအောင်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ချလာနိုင်တဲ့အချိန်အထိရုရှားပေါ်မှာအခွန်တိုးကောက်ခံတာနဲ့ရုရှားရဲ့ဗန်လုပ်ငန်းတွေအကြီးအကျယ်ထိခိုက်အောင်ဒဏ်ခတ်အရေးယူဖို့သူစဉ်းစားနေတယ်လို့ဖော်ပြထားပါတယ်။ဒါအပြင်ရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးအချိန်မနှောင်းခင်ဆွေးနွေးပွဲစကားဝိုင်းကိုဓာချဖို့လည်းတောင်းဆိုလိုက်ပါတယ်။ရုရှားကအမေရိကန်ကုန်ပစ္စည်းတင်ပို့မှုက2021ခုနှစ်မှာဒေါ်လာ 29.6 ဘီလီယံရှိရာကနေ2024ပထမ17လမှာတော့ဒေါ်လာ29ဘီလီယံအထိကျဆင်းခဲ့တာလည်းဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူဟာအီရန်နဲ့နျူကလ িয়ার သဘောတူညီချက်ရဖို့အတွက်ညှိနှိုင်းလိုကြောင်းမတ်လ6ရက်ကျင်းပပရင်းနေ့ကတော့အီရန်ခေါင်းဆောင်စီကိုစာရဆောင်ပေးပို့ခဲ့တာဖြစ်ပြီးအီရန်ရဲ့အဓိကရန်သူဖြစ်တဲ့အမေရိကန်ရဲ့ကာလာတရှိမဟာမိတ်ဖြစ်တဲ့အစ္စရေးကသဘောတူမယ်လို့သူမျှော်လင့်ကြောင်းတောက်ကြံနေမှာပြောပါတယ်။ဒါဟာအီရန်အတွက်အများကြီးပိုကောင်းလာဖို့ရှိတဲ့အတွက်အခုလိုညှိနှိုင်းမယ်လို့သူမျှော်လင့်ကြောင်းလဲတောက်ချာနဲ့ Fox သတင်းဌာနကထုတ်လွှင့်တဲ့ရုပ်သံမေးမြန်းခန်းမှာပြောကြားထားတာပါ။ဒါအပြင်အီရန်ကအခုလိုစာပေးပို့တာကိုလိုချင်မယ်လို့သူထင်ကြောင်းနဲ့အီရန်အနေနဲ့နောက်နျူကလ িয়ার လက်နက်မရနိုင်တဲ့အတွက်သူ့ကိုတခြားအစားထိုးပေးဖို့အတွက်တခုခုလှုပ်ရမှာဖြစ်ကြောင်းလည်းပြောပါတယ်။အခုလိုအမေရိကန်သမ္မတရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအီရန်နိုင်ငံခြားရေးဝန်ကြီးဌာနကစနေတနင်္ဂနွေရုံးပိတ်ရဖြစ်နေတဲ့အတွက်တစုံတရာချက်ချင်းတုံ့ပြန်လာတော့မရှိသေးပါဘူး။သမ္မတထရမ့်ဟာဒီစာကိုအီရန်ခေါင်းဆောင်ကြီး အယတ်တိုလာအလီခါမနီစီကိုလိုက်တက်ပြီးပေးပို့ထားတာပါသမရအင်ဂျူရောကလည်းအခုတော့စာပေးပို့ရတဲ့ပတ်သက်ပြီးဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး
view american တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ digital line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ view american တာကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံအေးရှန်လုံခြုံမှုနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအကြီးတန်းအရာရှိကြီး73ယောက်နဲ့ကုမ္ပဏီ3ခုကိုကနေဒါကနေဒဏ်ခတ်အရေးယူလိုက်တယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးမယ်လနီဂျိုလီကမတ်လ9ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။စနစ်တကျနဲ့ဆိုးဝါးတဲ့လူခွင့်ချိုးဖောက်မှုတွေကျူးလွန်တဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးသူတို့ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေ၊ဖိနှိပ်မှုတွေ၊မတည်ငြိမ်မှုတွေနဲ့ဆိုးရတဲ့ပြဿနာဖြစ်အောင်လုပ်နေတယ်လို့ဖော်ပြထားပါတယ်။ပဋိပက္ခတွေကြောင့်နိုင်ငံတွင်းလူသားစာနာမှုအခြေအနေရိုးရင်းလာသလိုအရက်သားတွေပေါ်မှာအကြမ်းဖက်မှုနဲ့မတည်ငြိမ်မှုပါတိုးလာတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆင်းရဲတွေအရ2021စစ်တပ်အာဏာသိမ်းခဲ့တဲ့နောက်ပိုင်းအကြမ်းဖက်မှုတွေတိုးလာပြီးမနစ်ကဒီဇင်ဘာ2ရက်နေ့အထိဆိုအရက်သားတည်ဆုံမှုဟာ6000ကျော်နေပြီဖြစ်ပြီးလေကြောင်းတိုက်ခိုက်မှုကြောင့်မနေ့ကပထမ4လအတွင်းမှာပဲကလေးငယ်ပေါင်း61ယောက်ပါဝင်အရက်သား350ကျော်တေဆုံးခဲ့ပြီး950ကျော်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်။အခြားနိုင်ငံတွေအနေနဲ့လည်းအလားတူအရေးယူကြဖို့ကနေဒါကဆက်လက်တိုက်တွန်းခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာတပ်သန်းကျော်အတွက်ကုလသမဂ္ဂရဲ့အချိုးကျထောက်ပံ့ငွေလျှော့ချမှုတွေမလုပ်ရအောင်အရေးပေါ်အကူအညီငွေချထားပေးဖို့အတွက်ကုလသမဂ္ဂစာနာရိတ်ကအစည်းအဝေး WFP ကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရက်ကမတ်လ9ရက်တောက်ကြနဲ့ကုလယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အခုချိန်ဟာရမဒန်မွတ်စလင်ဥပုလကုံဆုံးနဲ့အစ်ပွဲတော်ကျင်းပဖို့ပြင်ဆင်နေခြင်းဖြစ်ပြီးတကယ်လို့အရေးပေါ်အကူအညီသာမရဘူးဆိုရင်ရမွန်ဝင်ထောက်ပံ့မှုတစ်လအတွက်တစ်ယောက်ကို12ဒေါ်လာခွဲပေးနေရကနေထက်ဝက်ဖြတ်ချပြီး6ဒေါ်လာပဲပေးနိုင်တော့မယ်လို့ WFP ကပြောပါတယ်။ပေးနေကြတဲ့အတိုင်းပေးနိုင်ဖို့အတွက်ဧပြီလအတွက် WFP ဟာဒေါ်လာ15သန်းအရေးပေါ်လိုအပ်နေသလိုနှစ်ကောင်အထိဆိုရင်တော့ဒေါ်လာ81သန်းလိုအပ်မှာဖြစ်ကြောင်းလည်းပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဟာတရားဝင်နေထိုင်ခွင့်မရဘဲစခန်းကနေလည်းအပြင်ကိုထွက်ခွာခွင့်မရသလိုရေရှည်ကောင်းမွန်တဲ့ရှင်သန်ရက်တီခွင့်လည်းမရတဲ့အတွက်အခုလိုရမွန်ဝေအဖြတ်တောက်ခံရရင်သူတို့လိုအပ်နေတဲ့လုံခြုံရေးနဲ့အကာအကွယ်ပေးမှုတွေကောင်းကောင်းရတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။စခန်းတွေမှာအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ဆိုလူကုန်ကူးမှုနဲ့လိန်ဖြော်ပြေးလုပ်ငန်းတွေမှာအထမအခိုင်အစေခံရမှုနဲ့အိမ်တွင်းအကြမ်းဖက်မှုတွေကြုံလာရနိုင်တယ်လို့လည်းထောက်ပြထားပါတယ်။ကရင်ပြည်နယ်မြောက်ရီမြို့က BGF နဲ့ဂျားဆောင်တပ်တွေထိန်းချုပ်ထားတဲ့ဒေသတွေမှာရှိတဲ့ကြားဖြန့်လိန်လေခန်းတွေနဲ့ဆက်နွယ်ပတ်သက်နေတဲ့တရုတ်နိုင်ငံသား456ယောက်ကိုမတ်လ9ရက်နေ့ကမဲဆောက်မြောက်ရီချစ်ကြည်ရဲ့တံတားကနေထိုင်းနိုင်ငံမဲဆောက်အပြည့်ပြည့်ဆိုင်ရာလေးစိတ်ကို BGF ကခေါ်ဆောင်သွားတယ်လို့မျက်မြင်တူက VOA ကိုပြောပါတယ်။ဒါဒုတိယကြိမ်ခေါ်ဆောင်လာတာဖြစ်ပြီးမတ်လ6ရက်နေ့ကလည်းတရုတ်နိုင်ငံသား460ကျော်ကိုမြောက်ရီကနေခီးသည်တင်ကားတွေနဲ့ထိုင်းဘက်ကိုပို့ဆောင်ခဲ့တယ်လို့ထိုင်းအထူးစုံစမ်းစစ်ဆေးဌာန DSI နဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုလက်တွဲဆောင်ရွက်နေတဲ့ဦးမောင်ထွန်းကပြောပါတယ်။မတ်လ6ရက်ကနေ9ရက်အတွင်းတရုတ်နိုင်ငံသား1400ကျော်ကို BGF ကထိုင်းကိုပြန်ပို့ဆောင်ဖို့လုပ်နေတာပါအခု2ရက်အတွင်းပို့ဆောင်ခဲ့သူတွေဟာလူကုန်ကူးခံရသူဒါမှမဟုတ်ရာဇဝတ်မှုကျူးလွန်သူတွေလားဆိုတာကိုအတိအကျမသိရသေးဘူးလို့လည်းပြောပါတယ်ကြားဖြန့်လုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေကအဓိကလုပ်နေကြောင်းနဲ့အထမအခိုင်းအစေခံရသူတွေကိုတရုတ်လုံရှင်တွေကရော BGF ကရောနှိမ့်ဆက်နှင်းပတ်မှုလုပ်တဲ့အထောက်အထားတွေကိုထိုင်း DSI ကရထားတယ်လို့လည်းပြောပါတယ်
မတ်လ၈ရက်စနေမနက်ခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသားကပြောပြပေးခဲ့တာပါရှင်။အခုကဆလာကတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ဒဏ္ဍာရီကိုစက်တိုက်ထုတ်လင်းပေးသွားမှာပါ။ မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုမထုတ်လွှင့်ပေးခင်မှာတော့အစ္စရေးတစားကန်တွေပြန်လွတ်ပေးဖို့အတွက်အမေရိကန်သမ္မတကသတိပေးလိုက်တဲ့အကြောင်းအရင်ဆုံးတင်ပြပေးပါမယ်ရှင်။ Hamas ဖွဲ့တွေဖမ်းဆီးထားတဲ့ဒီကြံနေသေးတဲ့အစ္စရေးတစားကန်တွေကိုဒီ Hamas တွေအနေနဲ့ချက်ချင်းလွတ်ပေးရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချက်ပြီးတော့ချင်းချောက်ပြောဆိုလိုက်ပါတယ်။အမေရိကန်ကဒီအကြမ်းဖက်အဖွဲ့အဖြစ်နဲ့သတ်မှတ်ထားတဲ့ Hamas အဖွဲ့ကတော့ရေရှည်ခံတဲ့အပြစ်ရရေးရမှသာတစားကန်တွေကိုလွတ်ပေးမယ်လို့ပြောဆိုပြီးဆွေးနွေးမှုတွေနောက်ပြန်လှည့်အောင်အမေရိကန်နဲ့အစ္စရေးကကြိုးပမ်းနေတယ်ဆိုပြီးတော့လည်းဆွဆွဲပါတယ်။ပက်စီဝီဒါကူဆာဝါရာသတင်းပေးပို့ထားတာကိုတော့ကိုညင်းညက်ကအပြည့်ဆုံးပြောပြပေးပါမယ်ရှင
်။ဂါဇာဒေသမှာအပြည့်ရထားတဲ့အချိန်မှာပါလက်စတိုင်းတွေအနေနဲ့သူတို့ရဲ့ဘဝတွေကိုပြန်တီဆောက်ဖို့ကြိုးပမ်းနေတယ်လို့အမေရိကန်ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုလည်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကအစ္စရေးတစားကန်တွေကိုချက်ချင်းပြန်လွှတ်ရင်လွှတ်မလွှတ်ရင်အကြီးအကျယ်ပေးဆက်ရမယ်ဆိုပြီးယာစတန်ပေးထားပါဗျ။ဘာလို့မှလဲဆိုတဲ့အကြောင်းဂျာတာဘရီနေမှာသူ့ကိုမေးတဲ့အခါမှာတော့သမရထရန့်က
ခင်ဗျားတို့မကြခင်သိမှာပါလွတ်လာတဲ့လူတချို့နဲ့ကျွန်တော်မနေ့ကစကားပြောပြပါတယ်သူတို့ဘလောက်ဆိုးဆိုးဝါးဝါဆက်ဆံခံခဲ့ရတယ်လဲဆိုတာကျွန်တော်မယုံနိုင်လောက်အောင်ပါပဲ
and I can't believe how badly treated they were
Hamas အဖွဲ့ကပြန်လွှတ်လိုက်တဲ့တစားကန်တချို့နဲ့ဗုဒ္ဓဘူးနေမှာတွေးဆုံပြီးတဲ့အခါမှာတော့သမရထရန့်ကအခုလိုသတိပေးခဲ့တာပါဒီအပတ်အတွင်း Trump အစိုးရကအစ္စရေးကိုဒေါ်လာ4ဘီလီယံဘိုလက်နက်တွေပို့ဆောင်ခဲ့ပြီးဒါဟာအခုလအတွင်းလွှတ်တော်အတည်ပြုချက်မပါဘဲအရေးပေါ်အာဏာကိုသုံးပြီးလက်နက်ရောင်းချခဲ့တာဒုတိယအခြေအနေဖြစ်ပါတယ်။တစားကန်တွေကိုပြန်လွှတ်ပေးဖို့အကောင်းဆုံးနည်းလမ်းကတော့အပြစ်ရရေးဆွေးနွေးပွဲတွေကနေတဆင့်လုံးရမယ်လို့ Hamas အဖွဲ့ပြောခွင့်ရကပြောပါတယ်။အမေရိကန်ကအကြမ်းဖက်သမားတွေနဲ့မဆွေးနွေးဘူးဆိုတဲ့မူကဟိုးရင်တွေကရှိတာပါ။ဒါပေမဲ့လည်း Trump အစိုးရကအမေရိကန်ကအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတဲ့အဖွဲ့နဲ့တစားကန်တွေပြန်လွှတ်ဖို့ဆွေးနွေးခဲ့တဲ့အကြောင်းသမရထရန့်ကအတည်ပြုပါတယ
်။ We are helping Israel in those
ဒီဆွေးနွေးပွဲတွေမှာအစ္စရေးတွေကိုကျွန်တော်တို့ကူနေပါတယ်။အကြောင်းကတော့အစ္စရေးတစားကန်တွေအကြောင်းပြောနေလို့ပါ။ Hamas တွေရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးတော့ဘာမှလုပ်မှာမဟုတ်ပါဘူး။ဝေကြီးတွေလည်းပေးမှာမဟုတ်ပါဘူး
။ဒီဆွေးနွေးမှုဟာအစ္စရေးနဲ့ Hamas အကြားဒုတိယအဆင့်အပြည့်ရရေးဆွေးနွေးပွဲတွေနဲ့တီးခြားစီဖြစ်ပုံပေါ်ပါတယ်။ပထမအဆင့်ကတော့ပြီးခဲ့တဲ့အပတ်ကအဆုံးသတ်သွားခဲ့ပါပြီ။အရှေ့အလယ်ပိုင်းရေးရကျွမ်းကျင်သူမီရက်မဘရော့က
most people are expecting
အပြည့်ရဲ့ရေးပြတ်မယ်လို့လူတော်တော်များများကခံမှန်းနေကြပါတယ်အကြောင်းကတော့ဂါဇာဒေသကိုအစ္စရေးဝန်ကြီးချုပ်နေတန်ညာဟုကဆက်ပြီးတော့ဘုံကျဲတိုက်ခိုက်မယ်လို့ထင်ထားလို့ပါအဲ့လိုမျိုးဖြစ်ရင်တော့ဒဇာကန်တွေထပ်ပြီးလွတ်တာမျိုးလည်းဖြစ်တော့မှာမဟုတ်ပါဘူ
းတစ်ချိန်တည်းမှာပဲဂါဇာဒေသကပါလက်စတိုင်းတွေကိုမောင်းထုတ်ပြီးဂါဇာကိုပင်လယ်အကမ်းခြေအပန်းဖြေစခန်းအဖြစ်ပြောင်းဖို့အဆိုပြုထားတဲ့ထရမ့်ရဲ့အစီအစဉ်ကိုတံပြန်တဲ့အဆိုပြုချက်ကိုလည်းအရက်နိုင်ငံတွေကအတည်ပြုခဲ့ပါတယ်။အရက်တွေရဲ့အစီအစဉ်မှာတော့ပါလက်စတိုင်းတွေကဂါဇာမှာဆက်နေနိုင်မှာဖြစ်ပြီးဟာမတ်စ်တွေကိုတော့အုပ်ချုပ်ရေးကနေဖယ်ရှားမှာပါ။အစ္စရေးကဒီအစီအစဉ်ကိုပယ်ချထားပါတယ်။အရက်နိုင်ငံတွေရဲ့အစီအစဉ်ကစိတ်ရင်းစေတနာကောင်းတဲ့လှုပ်ဆောင်တဲ့ပထမခြေလှမ်းဖြစ်တယ်လို့သမ္မတထရန့်ရဲ့အရှေ့အလယ်ပိုင်းအထူးကိုယ်စားလှယ်စတီးဗ်ဝစ်ကော့ဖ်က VOA ကိုပြောပါတယ်။ပါလက်စတိုင်းတွေကိုဂါဇာမှာဆက်ထားမလားဆိုတဲ့ကိစ္စကိုတော့သူကမပြောပါဘူး။
We're evaluating everything.
ကျွန်တော်တို့အားလုံးကိုသုံးသပ်နေပါတယ်။ဒါကြောင့်အခုပြောဖို့ဆော့ပါသေးတယ
်။ Israel အနေနဲ့ Gaza ဒေသကိုပို့တဲ့အကူအညီတွေအားလုံးကိုတနင်္ဂနွေနေ့ကပိတ်ပင်ထားပြီးဒီအကူအညီတွေဟာ Hamas အဖွဲ့စီရောက်နေတယ်လို့ဆွဆွဲနေကြတဲ့အတိုင်း Israel ကဆက်လက်ဆွဆွဲထားပြီးနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကတော့ဒါကိုညှင်းဆို့ထားပါတယ်။လက်ရှိမှာတော့ Gaza ဒေသအတွင်း73စီပြတ်တောက်နေပြီးအမိုက်ဖယ်ရှားတာလို့အခြေခံဝန်ဆောင်မှုတွေကိုပါထိခိုက်နေပါတယ်ခင်ဗျာ။
ကိုညင်းချန်တင်ပြခဲ့တာပါအခုကတော့မြန်မာရေးနဲ့ပတ်သက်ပြီးတော့တက်ကြွလှုပ်ရှားသူတွေအမေရိကန်ဆွေရောက်ကိုဘာတွေတိုက်တွန်းနေလဲဆိုတာကြည့်ရအောင်ပါမြန်မာနိုင်ငံကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်တပ်ဖြတ်မှုတွေကိုလူသားအထုအပေါ်ကျူးလွန်တဲ့ရာဇဝင်အဖြစ်ဖြစ်နဲ့သတ်မှတ်ပေးဖို့မတ်လ9ရက်နေ့မှာပဲထရမ့်ဆွေရောက်အဖွဲ့နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုကိုတောင်းဆိုလိုက်တယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ဒီလိုတောင်းဆိုတဲ့အထဲမှာတော့အမေရိကန်ပြည်ထောင်စုကဘာသာရေးအဖွဲ့အစည်းကြီးတွေလည်းပါပါတယ်အမေရိကန်နှစ်ချင်းအသင်းတော်များအဖွဲ့ချုပ်မှဥဆောင်ပါဝင်ခဲ့သူလည်းဖြစ်လက်ရှိမှာဒီ Burma Advocacy Group ရဲ့အမှုဆောင်ဒါရိုက်တာခရီးယံဖုံးတော်ကြီးဒေါက်တာ Rye Medley ကိုတော့ကိုငင်းချာရေးက VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ရှင
် Believe that you and your organization also taking part in a joint
ငင်းချာရေးဝန်ကြီး Marco Rubio ကိုစာရေးသားတောင်းဆိုတဲ့အဖွဲ့ထဲမှာဖုံးတော်ကြီးတို့အဖွဲ့အစည်းလည်းပါတယ်လို့နားလည်ပါတယ်အဓိကပေးခြင်းတဲ့သတင်းစကားကဘာများဖြစ်မလဲမြန်
What is your main message?to the administration and then especially the Marco Rubio.
The main message is that the SAC and the Tatmadaw
have to be
အဓိကပေးခြင်းတဲ့သတင်းစကားကတော့ချင်းပြည်နယ်ကချင်ပြည်နယ်လိုဒေသတွေကလူများစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်တွေကိုအရက်ဖက်စစ်ဘက်ခွဲခြားမှုမရှိဘဲတပ်ဖြတ်နေတာတွေကိုစစ်ကောင်စီကိုတောင်းဝန်ခံခိုင်းဖို့ပဲဖြစ်ပါတယ်ကျွန်တော်တို့ရဲ့ဘာသာရေးအဆောက်အုံတွေဖျားချောင်းတွေကိုအညာတာမရှိရဲရဲစစ်စစ်ဘုံခွဲဖျက်ဆီးနေတာမြင်နေရပါတယ်တင်းအိုစရာတွေဖမ်းခံရတယ်တချို့တပ်ဖြတ်ခံရပါတယ်ဒါကြောင့်အရက်သားတွေကိုခွဲခြားမှုမရှိဘဲတပ်ဖြတ်နေတာတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်နေရာဇဝမှုတွေအဖြစ်တာဝန်ရှိတယ်လို့အမေရိကန်အစိုးရအနေနဲ့သတ်မှတ်ဖို့အလေးအနက်ကိုစိုးရိမ်ကြောင်းကြားမှုနဲ့အတူတောင်းဆိုတာပါ
Hold you accountable for crimes against humanity for your indiscriminate slaughter of civilians
Myanmar crisis and then atrocity Okay,
ဒီလိုမျိုးစစ်တပ်ကလုပ်တယ်လို့ဆွဲခံရတဲ့ကျူးလွန်မှုတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်သတ်မှတ်နိုင်မှုကဘလောက်အရေးကြီးတယ်လို့ထင်လဲမြတ်
Well, I think it's very important because that puts into place a whole
ဒီလိုမျိုးကျူးလွန်တဲ့ဖြစ်ရပ်တွေကို Burma Research Institute ကမှတ်တမ်းပြုစုနေပါတယ်။တသက်အထောက်အထားတွေကိုစီးစစ်စုဆောင်းပြီးတော့ American အစိုးရကိုတင်ပြမှာဖြစ်လို့သူတို့ကိုလည်းကျေးဇူးတင်ရပါတယ်။ဒီလိုတင်ပြချက်တွေကိုအစိုးရအနေနဲ့ကောင်းကောင်းမွန်မွန်ပြန်လည်သုံးသပ်ပြီးသူတို့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်ကိုချမှတ်နိုင်ဖို့ကျွန်တော်တို့တောင်းဆိုနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင်ကရိုဟင်ဂျာအကြမ်းတဲတုံးကဆိုရင်အစိုးရအဖွဲ့ကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအဖြစ်သတ်မှတ်ဖို့တိုက်တွန်းခဲ့မှုပါတယ်။ဒါကြောင့်သူတို့ကလည်းအခုကျွန်တော်တို့တောင်းဆိုထားတဲ့အတိုင်းထပ်လောင်းအားဖြင့်ပေးလိမ့်မယ်လို့မျှော်လင့်ပါတယ
်။ US Commission on International Religious Freedom had urged the administration during the Rohingya crisis to determine that to be crimes against humanity.
Yeah, my next question is do you believe do you think
Okay, no, madai lut lat khwin ga bo no. Trump so ya apwe ye sei win sa mu go ya nai me lo yongji tha ba la ya.
I think it's one of the priorities that
madai lut lat khwin ga patama Trump so ya tat tan dong ga le ti da tin sha de u sa pe mu de ga ta khu lo jano tin ma de. အခုလက်ရှိအာဏာရလာတဲ့ Republican ခေါင်းဆောင်တွေကလည်းဒီကိစ္စကိုအလားတူပြဿနာအဖြစ်ဆက်လက်ရှုမြင်တယ်လို့ထင်ပါတယ်။ဒါကြောင့်သူတို့နဲ့လည်းကျွန်တော်တို့ဒီကိစ္စမှာဆက်လက်ဆောင်ရွက်သွားနိုင်မယ်လို့ထင်ပါတယ်။သူတို့ရဲ့ Christian ဘာသာဝင်ညီအကိုမောင်နှမတွေနှိချင်း Baptist ပဲဖြစ်ဖြစ် Catholic ပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဒါကဘာသာရေးလွတ်လပ်ခွင့်ကစိုးရိမ်စရာဖြစ်ပါတယ်။ဒါအပြင် Rohingya တွေအတွက်လည်းစိုးရိမ်ပါတယ်။ခမည်းဘာသာမဲ့ဖြစ်နေရင်တော့စိုးရိမ်စရာရှိပါတယ်။ဘာသာရေးကြောင့်ယုံကြည်ချက်ကြောင့်နှိစက်ညမှန်ခံရပြီဆိုရင်ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ကနှစ်ချင်းခရိယန်ဘာသာဝင်တွေအနေနဲ့စိုးရိမ်ပါတယ
် I believe also in the United States you have been a meeting advocating for Burma especially
Okay လူမျိုးပေါ်တော့ဤလိုအနေနဲ့ပေါ့နော်ဒီ American ပြည်တော်စုတွေမှာလည်းဒီလွှတ်တော်မှတ်တွေနဲ့တွေ့ဆုံပြီးတော့ပေါ့နော်မြန်မာရေးလှုံ့ဆော်တာရှိရလို့သိရပါတယ်သူတို့ကရောဘယ်လိုတုံ့ပြန်ကြလဲ
Respond to your calls and those meetings
I've been very pleased with those meetings we try to always bring with
us. အနေနဲ့တို့နဲ့တွေ့ဆုံမှုတွေကိုကျင်းနာအားရမိပါတယ်။ကျွန်တော်တို့အတန်တီတင်ထုတ်ပေါ်တာမဟုတ်ပါဘူး။ဒီမှာရောက်နေတဲ့မြန်မာနယ်ဝါတွေကိုလည်းအမြဲကျွန်တော်တို့ခေါ်သွားပါတယ်။တို့ရဲ့အတန်တီတင်ပြချက်တွေကလွတ်တော်အမတ်တွေကိုအမေရိကန်ရဲ့မူဝါဒရဲ့အကျိုးသက်ရောက်မှုကိုနားလည်အောင်ကူညီပေးပါတယ်။မြန်မာပြည်ပေါ်ထားရှိတဲ့အမေရိကန်ပြည်ထောင်စုရဲ့မူဝါဒတွေမှန်ကန်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတို့နားလည်အောင်ရှင်းပြနိုင်ပါတယ
်။
ကိုညင်းရဲ့အီးမေးလ်မြန်တင်ပြခဲ့တာပါရှင်အခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုမျိုးသုံးသပ်ရေးသားနေကြသလဲဆိုတော့ဦးကျော်စံတာကမူရင်းအသုံးလုံးနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးပါအောင်မယ်ရှင
်ကုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့အမူကြီးမင်းအောင်နိုင်နဲ့ရုရှားသမ္မတပူတင်တို့တွေ့ဆုံတဲ့ကိစ္စမြန်မာစစ်ကောင်စီရဲ့အခြေအနေနဲ့စစ်တပ်အကြောင်းတွေပဲဖြစ်ပါတယ်အဲဒီကမှပထမဦးဆုံးပြောပြလိုတာကတော့ In Moscow meeting မြန်မာ Honda Chief Princess King Putin မော်စကိုတွေ့ဆုံမှုမှာစစ်ကောင်စီအကြီးအကဲကပူတင်ကိုဘယင်လို့ချီကျူးအမွှန်းတင်တယ်ဆိုတဲ့ခေါင်းစဉ်နဲ့ Sebastian Strangio ရဲ့ဒေတာချက်ဖြစ်ပါတယ် thediplomat.com ကထုတ်ပြောပြမှာပါခင်ဗျာ။ရန်သူတွေဝိုင်းခံနေရတဲ့သူရဲ့စစ်အုပ်ချုပ်ရေးကိုထောက်ခံတဲ့အတွက်မြန်မာစစ်ကောင်စီအကြီးအကဲကသမ္မတပူတင်ကိုချီကျူးထောက်ပံ့ပြုလိုက်ပြီးသုံးနှစ်ရောက်လာတဲ့ယူကရိန်းစစ်ကိုရှိရောရဲ့ခိုင်မာပြသားတဲ့ခေါင်းဆောင်မှုနဲ့အဝဲခံနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောကြားခဲ့တယ်လို့ AFP ကိုကိုကဖော်ပြပါဗျာ။ပူတင်ကိုဘယင်းတစ်ပါးလို့ခေါ်ဆိုပြီး ချက်တိုက်လေရင်၆ဆင်းပေးတဲ့အတွက်ကျေးဇူးတင်တယ်မြန်မာဘက်ကလည်းနှစ်နိုင်ငံသံတမန်ဆက်ဆံရေးထူထောင်တာ85နှစ်မြောက်အထိမ်းအမှတ်ဖြစ်သမ္မတပူတင်ကိုဆင်း၆កောင်လက်ဆောင်ပေးခဲ့တယ်အထက်မြန်မာဆက်ဆံရေးဟာမိတ်ဆွေတွေအဖြစ်အစင်းလာထောက်ခံမှုအပြန်အလှန်ကူညီရိုင်းပင်းမှုတွေနဲ့စစ်မှန်ခိုင်မြဲစွာတုံ့နှောင်ထားတယ်လို့သမ္မတပူတင်ကလည်းချီးကျူးတယ်ဆိုပြီးရုရှားသမ္မတယုံထုတ်ပြန်ချက်ကိုကိုကဖော်ပြပါတယ်။နိုင်ငံအကြကုံသွေးရေးလာလာလွန်စွာကောင်းနေပြီးပြီးခဲ့တဲ့နှစ်အတွင်း40ရာခိုင်နှုန်းတိုးတက်လာခဲ့ပါတယ်တဲ့။ပူဂျုံကြီးမင်းအောင်ရဲ့ဒီခရီးစဉ်ဟာသူအနာသိမ့်ပြီးရုရှားဝဆောက်တဲ့၄ချိန်မြောက်ခရီးစဉ်ဖြစ်တယ်။ဒါပေမဲ့သမ္မတပူတင်နဲ့တရားဝင်တွေ့ဆုံမှုကတော့ဒါပထမဆုံးအထင်ပါပဲ။ပထမတစ်ချိန်တွေ့ဆုံခဲ့တာက Eastern Economic Forum လို့ခေါ်တဲ့အစီအတိုင်းစီးပွားရေးအနေနဲ့2020 September လောက်က Vladivostok မြို့မှာကျင်းပတော့အဲဒီစီးပွားရေးကာလအတွင်းအလို့သဘောတွေ့ဆုံခဲ့တာသာဖြစ်တယ်လို့လည်းဆိုပါတယ်။သူတို့နှစ်ယောက်ကြားနှွေးထွေးတဲ့ဆက်ဆံမှုကအစိုးရနှစ်ဖွဲ့လုံးအပေါ်အမေရိကန်နဲ့အနောက်နိုင်ငံအများစုကပြစ်ပယ်ထားတဲ့အချိန်နိကတဲ့ဆက်ဆံမှုအစ်စ်ဖြစ်တယ်။ဘယ်လိုကြီးမဲအောင်လဲအနာသိငယ်တဲ့2021 February ကဆက်လို့ရုရှားဟာစီရင်တဲ့သံတမန်ရေးအဓိကအကူအညီပေးခဲ့တာအပြန်အလှန်အဖြစ်လဲ2022 February မှာရုရှားကယူကရိန်းကိုကျူးကျော်တော့တစ်ကောင်စီကဒေါင်းတို့ထောက်ခံခဲ့တယ်။ဒါဟာအစ်တောင်အရှာအစိုးရရဲ့အနေနဲ့တခုထီးသောအစိုးရဖြစ်တယ်လို့ဆိုပါတယ်။အခုတွေ့ဆုံမှုမှာတရားမီဂါဝတ်ထုတ်နိုင်တဲ့နျူကလ িয়ার ဆက်ရုံနဲ့တခုတီဆောင်ရေးနဲ့ဒဝဲရေးနဲ့စိတ်ကန်းတောင်မီသေးဆုံးစွမ်းအင်ဆက်ရုံနဲ့ရေနံကျဆက်ရုံတို့လည်းဒီဆောက်ကောင်တဲ့ဖို့ဖို့လက်မှတ်ရေးထိုးခဲ့ရပါတယ်စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့ NUG အစိုးရကတော့ပူတင်မင်းအောင်နိုင်တွဲဆုံမှုကသံကင်းတမန်ကင်းသံမန်ဆက်ဆံမှုမဟုတ်ပဲ genocide လူမျိုးရုံးစက်ပြတ်မှုကိုကျူးလွန်တယ်လို့ဆွဆွဲခံထားရတဲ့စစ်တပ်အုပ်စုမှုကိုတမင်းတကာထောက်ခံတဲ့သဘောဖြစ်တယ်ဆိုတာပေါ်လွင်နေတယ်ရုရှားအနေနဲ့ရက်ဆက်ကြံ့ညုပ်ပြီးတရားမဝင်တဲ့ဆီယာနာရှင်စနစ်ကိုနိုင်ငံရေးအရတည်ဝင်ဖြစ်မှုနဲ့မာယူအယပံပိုးဘုဆန္ဒရှိနေရဆိုတာကိုပြသလိုက်ကြဖြစ်တယ်လို့လဲကြီးညာချက်ထုတ်ပြန်ထားကြောင်းကိုကဖော်ပြပြီးအဆုံးသတ်ထားပါခင်ဗျာ
ခုဆက်လက်ပြောပြမှာကတော့
The Last Bastion of Hunter's Power in Myanmar မနင်္ဂမစစ်ကောင်စီအတွက်နောက်ဆုံးအားထားရာလေကြောင်းတိုက်ခိုက်မှုများဆိုတဲ့ခေါင်းစဉ်နဲ့ Geopolitical Monitor မှာ Annual Griffith ရေးသားထားတဲ့ဆုံးမဖြစ်ပါတယ်ဒီလိုစမှာသဘုံတက်ဖို့ရအတွက်လင်းရင်မရှိဘူးဆိုတော့လင်းတန်းဟရင်တန်းဒါမှမဟုတ်ဒရုန်းတန်းကြာရင်လူတွေပြေးပုံရတယ်အပြည့်မရှိပဲအ ਨੇ ချင်းမြကြံနေသေးတဲ့စာသင်ကျောင်းဖျားပထိုးဆင်းယုံခရိယံဖျားကျောင်းတွေအလုံးရဲ့အနားမှာဘုံခုချင်းတွေထားရှိကြတယ်နိုင်ငံလူကြီး80ရာခိုင်နှုန်းလောက်ဟာစစ်ဆောင်တွေလိုဖြစ်နေတယ်ထိခိုက်စေဆုံးမှုအများဆုံးဖြစ်စေတာကတော့ဂျက်လေယာဉ်တွေပဲဖြစ်တယ်တော်နေဘက်မှာလေရင်မရှိဘူးဒါကြောင့်လေချောင်းရံကကွယ်ရေးစနစ်မရှိတာဟာခပြင်းစရာကောင်းတယ်လို့ဆောင်းမရှင်ကဆိုပါတယ်စစ်ကောင်စီတပ်ဖွဲ့တွေဟာပြစ်ဒဏ်ကျင်းလို့ဆိုနေပဲစိတ်တန်းကြတက်ဖြတ်နေတာတိုက်ခိုက်မှာကိုလည်းမစိုးရင်ရဘူး Free Burma Ranger တပ်ဖွဲ့ကဒေးဗစ်ယူဘန်ရဲ့ဆိုရဂရင်းနီမှာဖျားကြောင်တဲ့ဆေးရုံအလုံးဟာအနည်းဆုံးတစ်ချိန်တော့ဘုံကျဲခံရဘူးတယ်လို့ကိုကဖော်ပြထားပါတယ်ရင်းနှီးပြည်နယ်မှာ KNDF ဥက္ကဋ္ဌခွန်ဘီတူဦးဆောင်ပြီး IEC Interim Executive Council ဂျပ်ချအုပ်ချုပ်ရေးကောင်စီဖွဲ့စည်းဖို့ကြိုးပမ်းလှုပ်ဆောင်နေပေမဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ပုံမှန်အခြေအနေမရောက်နိုင်ဘူးလူထုအတွက်အဆောက်အဦတစ်ခုတည်ဆောက်လိုက်တိုင်းစစ်တပ်ကအချိန်မရွေးလာရောက်ဘုံကျဲဖြစ်စီပစ်နိုင်တယ်လို့ဆိုပါတယ်တကယ်တော့ရင်းနှီးပြည်နယ်မှာသမကပြည်နယ်အလုံးလူလုံးမှာမျိုးကြီးရွေကလွဲပြီးဒီစားတစ်ခုလုံးလို့လူမျိုးစုတော်တွေကပြင်ပထားရပြီးဖြစ်တယ်။ကချင်မြကြီးနားနဲ့ရခိုင်စစ်တွေမျိုးတို့ဟာတော်လိုင်းတပ်ဖွဲ့တွေလက်ထဲလုံးလုံးမဟုတ်တောင်ကြားလူနီနီဖြစ်နေပြီ။ရင်းနှီးမှလိုပဲပြည်နယ်နှစ်ခုလုံးမှလည်းလူထုအများစုဟာစစ်တပ်လက်အောက်မှာထက်တော်လိုင်းတပ်ဖွဲ့တွေလက်အောက်မှာနေထိုင်နေကြပြီးဖြစ်တယ်လို့ဆိုပါရယ်။ပြည်ကြောင်တိုက်ခိုက်မှုတွေပြည်လည်မှုရရှိဖို့အတွက်မြန်မာပြည်လိုအပ်နေတာကတော့နံပါတ်1တရုတ်နဲ့ရုရှားစစ်ကောင်စီကိုလေရင်လက်နက်လောင်စာရောင်းချနေတာကိုအမေရိကန်နဲ့အနောက်နိုင်ငံတွေကဟန်တားနိုင်ရမယ်။နံပါတ်2ဂရင်းနီပြည်နယ်မှာလိုအရသာအစိုးရတွေကိုနိုင်ငံကအပြစ်မှတ်ပြုပြီးတန်တမာအထောက်အပံ့ပေးရမယ်။
Number 3, Thai အနေနဲ့ Humanitarian Corridor စာရန်မှုဇင်းညံဖွင့်ပေးဖို့နိုင်ငံတကာအသိုင်းအဝိုင်းကဆွဲဆောင်ရမယ်။ Number 4, တော်လှန်ရေးအင်အားစုတွေဟာ American စီရေးအကူအညီခရမ်းမီရောက်လက်နက်ငယ်အထူးသဖြင့်လူတွေသေယူနိုင်တဲ့ Manpower ကိုလေယောင်ရန်ကောက်ွယ်ရေးပစ္စည်း drone ထိန်းချုပ်စနစ်စာရရီရရှိဖို့လိုအပ်တယ်လို့ဆမားရှင်ကဆိုထားပါတယ်။ American နဲ့အနောက်နိုင်ငံတွေကစီရေးပဋိပက္ခဖြစ်နေတဲ့ဒီနိုင်ငံမှာလက်နက်ထောက်ပံ့ပြီးပဋိပက္ခကိုမြန်မြန်ဆန်ဆန်အဆုံးသတ်စေမယ်ဆိုရင်ဒီစီမအသက်ပေါင်းများစွာကိုစစ်သားရရစီမှာဖြစ်တယ်လို့ဆမားရှင်ကရည်သားထားပါတယ်ခင်ဗျာ
။ခုနောက်ဆုံးအနေနဲ့ကတော့
မြန်မာ on the brink တောင်နှခမ်းပေါ်ရောက်နေတဲ့မြန်မာနိုင်ငံဆိုရဲခေါင်းစဉ်နဲ့Green Dia ရဲ့သုံးသပ်ချက်ဖြစ်ပါတယ်။ koreantimes.com ကသူတို့ပြောပြမှာပါခင်ဗျာ။ကြည့်ပြောရပါစို့မြန်မာပြည်သူတွေသာပုံကျုပ်ပြည်မြောင်းနိုင်တဲ့စေအုပ်ချုပ်ရေးကိုဖယ်ရှားနိုင်မယ်ဆိုရင်ဒီစစ်တပ်ကိုပြန်လည်ပြုပြင်ဖို့အင်အားလျှော့ပြီးကျုံပြစ်ဖို့မလုပ်ခဲ Costa Rica နိုင်ငံမှာလုပ်ခဲ့သလိုလုံးဝဖယ်ရှားဖျက်သိမ်းပစ်သင့်တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာလူမျိုးရေးကိုချင်းချောက်နေတဲ့ပြည်ပနိုင်ငံဆိုတာပြည်ပရန်သူဆိုတာမရှိပါဘူး။လူမျိုးရေးပြဿနာအလုံးဟာပြည်ရင်းပြဿနာတွေသာဖြစ်ပါတယ်။ဒီအတွက်အဓိကလိုအပ်တာကဗမ်လိုက်တဲ့ရဲတပ်ဖွဲ့သားဖြစ်ပြီးခြားစားပျက်စီးပြီးရဲဆက်ကြံ့ကြုတ်တဲ့စစ်တပ်ဆိုတာမလိုအပ်ပါဘူး။လွတ်လပ်ရေးရပြီးကြတဲ့ဒီစစ်တပ်ရှိနေတာဟာမြန်မာနိုင်ငံအတွက်ကျင်းစာသိနေခြင်းသာဖြစ်တယ်။သူခေါ် CAS ဖြစ်တယ်လို့ဆောင်းပါးရှင်ကရေးပါတယ်။တမတော်ဆိုတဲ့စစ်တပ်ဟာအစကတည်းကခြေလမ်းမမှန်ခဲ့ဘူး။ဒုတိယကမ္ဘာစစ်မှာမြန်မာမျိုးချစ်လူငယ်တွေဂျပန်စီမားစစ်သင်တန်းတက်ပြီးဂျပန်နဲ့လက်တွဲတိုက်ခဲ့ကြတယ်။ငါရန်သူရဲ့ရန်သူဟာငါမိတ်ဆွေပဲဆိုတဲ့သဘောနဲ့တိုက်ခိုက်ကြတာဖြစ်တယ်။ဒါဟာအံ့ဩစရာမဟုတ်ပါဘူးတဲ့။ဂျပန်စစ်ရှုံးပြီးအဲ့ဒီမြင်မသက်ဖြစ်နေတဲ့လူငယ်မျိုးချစ်တွေဟာစတင်ထူထောင်တဲ့စစ်တပ်မှာမြန်မာအရာရှိတွေဖြစ်လာကြတယ်။ဂျပန်ရစီကမကောင်းတဲ့အတက်တွေကိုဆင်ယူခဲ့ကြတယ်။စစ်တပ်ဟာအခွင့်အထူးကံအဖွဲ့ဖြစ်ပြီးအရာသားတွေကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ရမယ်။အစိုးရကိုဖြုတ်တာလွယ်ကူပြီးရလတ်ကြီးမားတယ်ဆိုတဲ့အယူအဆတွေကိုသူတို့ဆင်ယူခဲ့ကြပါတဲ့။ဆောင်ပါရှင်ကရေးပါတယ်စစ်ဘုတ်ချုပ်တွေဟာသူက half big မကျက်တကျက်သဘောတရားတွေနဲ့စီမံကိန်းတွေချမှတ်ခဲ့ကြတယ်လူမျိုးစုတွေရဲ့ရပိုင်ခွင့်နဲ့အကျိုးစီးပွားကိုနှိကုပ်ဖို့ကသူတို့တာဝန်လို့ဒီစစ်အရာရှိတွေကယူဆခဲ့ကြတယ်ကျောင်းသားတွေပြည်သူတွေကသူတို့ရဲ့အကျိုးမဲ့ကမောက်ကမစီးပွားရေးနိုင်ငံရေးနှိကုပ်မှုတွေကိုကန့်ကွက်ဆန္ဒပြရင်ချက်ချင်းပဲအစုလိုက်ပြုံလိုက်ဆက်ချက်ခဲ့ကြတယ်တိုင်းပြည်လဲမွဲတဲ့မွဲသားခဲ့ပြီခုနောက်ဆုံးအနာသိန်းလာတော့နေပေါင်းများစွာတိုက်ပွဲဝင်နေရတဲ့လူမျိုးစုလက်နက်ကိုင်အင်အားစုတွေလိုပဲဗမာတွေလည်းပါဝင်လာကြတယ်။ကျောင်းသားလူငယ်တွေမြို့ပေါ်ကိုစွန့်ပြီးလက်နက်ဆွဲကိုင်တိုက်ပွဲဝင်ကြတယ်။အခုတော့မြို့ကြီးတွေစစ်တပ်လက်ထက်မှာရှိနေပေမဲ့ကျေးလက်ဒေသတဝက်ကျော်ကသူ့ခေါ်သဘုံတို့လက်ထက်မှာရောက်ရှိနေပြီဖြစ်တယ်။ဒီချိန်တရုတ်ကမြန်မာစစ်တပ်အတွက်လက်နက်တွေအဓိကပံ့ပိုးနေပေမဲ့စစ်ကောင်စီကတော့တိသက်လှလို့မဟုတ်ဘူး။လူမျိုးစုလိုက်မြန်မာနိုင်ငံပြိုကွဲသွားရင်လေအမေရိကန်ရဲ့ဩဇာဝင်လာနိုင်တာဟာစိုးရင်ရဖြစ်တယ်။ဒါကိုတရုတ်ကကြိုက်ပါမလား။ညီကုံးချုပ်အနေနဲ့ကတော့ ICG International Crisis Group နိုင်ငံတကာပဋိပက္ခလေ့လာရေးအဖွဲ့မကြခင်ကပြောထားသလိုတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေကသူတို့ဒေသထိန်းချုပ်ရေးကိုအခိုင်အမာလုပ်နေတချိန်တည်းမှာဗဟိုဒေသမှာအားပြော့နေတဲ့ဆေးအုပ်ချုပ်ရေးကဖက်တွယ်ပြီးဆုံးဆုံးရတဲ့နယ်မြေကိုလေးချောင်းကလိုက်ဘုံကျင်းနေရင်းနဲ့ပဲအလွဲ့မဆွေတိုင်းပြည်ပြိုကွဲမဲ့အခြေအနေမျိုးတွေ့နေရတယ်လို့ဆောင်းပါးရှင်ကဒီကုန်းထုတ်တာပါတယ်ခင်ဗျာ
အခုပြောခဲ့တဲ့ဟာတွေဟာနိုင်ငံတကာမီဒီယာတွေထဲမှာကြွန့်ကျင်သူတွေကဝေဖန်သုံးသပ်တဲ့အကြောင်းအရာတွေပဲဖြစ်ပါတယ်တက္ကသိုလ်ဘက်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှော်လိုက်ကြပါလို့ရဲ့အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဥကြောစံသားတင်ပြခဲ့တာပါရှင်အခုဒီစီစဉ်တဲ့ view ကထုတ်လင်းတဲ့နောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေအပတ်စဉ်စီစဉ်တွေကိုတော့ view website စာမျက်နှာအပြင် view ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နှာစင်ကြည့်ရှုလို့ရပါတယ်ရှင
် view American တန်ရဲ့ရုပ်တံနဲ့ radio စီစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်view မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကို25 32နဲ့40 view ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့ 19:25 နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် ရုပ်သံနဲ့ radio စီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ live view မြန်မာပိုင်း web ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။2025ခုနှစ်မတ်လ8ရက်စနေမနက်ခင် viewer စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့ဒီမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အပတ်စဉ်ကဏ္ဍတွေဆက်ပြီးထုတ်လွှင့်ပေးမယ့်အထက်ကအမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပြရစီ။အမျိုးသမီးတွေတန်းတူညီမျှခွင့်ရဖို့အတွက်လှုပ်ရှားမှုတွေအရှိန်မြင့်ကြဆိုဆိုတဲ့ဆောင်ပုံနဲ့ဒီနေ့နိုင်ငံကအမျိုးသမီးများနေ့မှာကမ္ဘာတဝန်းကအမျိုးသမီးတွေတောင်းဆိုလှုပ်ရှားနေကြပါတယ်။ဒီထဲမှာမြန်မာနိုင်ငံကအမျိုးသမီးတွေလည်းပါပါတယ်။ဒေတာရင်းနဲ့နိုင်ငံတကာကအမျိုးသမီးအဖွဲ့တွေနဲ့အတူလက်တွဲပြီးချီတက်ဆန္ဒပြပွဲတွေမှာပါဝင်လှုပ်ရှားကြတယ်လို့မြန်မာအမျိုးသမီးအထည်ချုပ်အလုပ်သမားတွေအကြောင်းကာတွန်းစာအုပ်တအုပ်ကိုလည်းထုတ်ဝေခဲ့တယ်လို့ Sister to Sisters အမျိုးသမီးအဖွဲ့ကပြောပါတယ်။နိုင်ငံတကာအမျိုးသမီးများနေလှုပ်ရှားမှုတွေအကြောင်းကိုတော့ဒီ Sister to Sisters အဖွဲ့ကဥဆောင်ကော်မတီဝင်မတ်တင်စာရှင်းလက်ရည်ကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်။
There's a path we must choose sometimes. မင်္ဂလာပါမတ်တင်စာရှင်လေးရေဗီဒီယိုမျိုးသီးကဏ္ဍမှာအခုလိုပါဝင်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်
။ဖိတ်ခေါ်တဲ့အတွက်လည်းကျေးဇူးတင်ပါတယ်
โอเคပါအခုဆိုလို့ရှိရင်ဒါမတ်လ8ရက်နိုင်ငံတကာမျိုးသမီးများနေ့ရလာပြန်ပြီပေါ့เนาะဆိုတော့ဒီလိုမြန်ငံတကာမျိုးသမီးများနေ့မှာဆိုလို့ရှိရင်မြန်မာပါဝင်ကမ္ဘာတဝန်းမှာရှိတဲ့မျိုးသမီးတွေကလည်းဒါအမျိုးသမီးအခွင့်အရေးအတွက်ဒါလှုပ်ရှားမှုတွေပုံစံမျိုးစုံနဲ့လှုပ်ကြတာရှိပါတယ်ဆိုတော့ဒီမတ်တင်စာရှင်လက်ရီတို့ဒီ Sister to Sisters အဖွဲ့အနေနဲ့ရောပေါ့เนาะဒီနှစ်မှာဘယ်လိုဥတီချက်ရည်မှန်းချက်တွေထားပြီးတော့ဘယ်လိုဆောင်ပုတ်တွေနဲ့ပေါ့เนาะလှုပ်ရှားဆောင်ရွက်နေကြတာရှိပါလဲရှင်းပြပြပေးပါဦး
ကျမတို့အတွက်ဒီလိုနေရူးနေမြတ်တွေပေါ့နော်အထူးသဖြင့်ဒီလိုအမျိုးသမီးများနေလို့မျိုးပြီးရင်ဒီအမျိုးသမီးများပေါ့အကြမ်းဖက်မှုပပရွေးနေလို့မျိုးတွေကအထူးကိုအရေးကြီးတဲ့နေတွေဖြစ်တယ်ဒီနေတွေဟာကျမတို့ရဲ့လက်ရှိလက်ငင်းအနေထားပြဿနာတွေတွေ့တယ်မဟုတ်ဘူးပြီးခဲ့တဲ့ကာလတွေထဲမှာကျမတို့ယနေ့အချိန်မှာခံစားဆန်းစားနေရတဲ့အမျိုးသမီးအခွင့်အရေးပေါ့နော်အမျိုးသမီးအခွင့်အရေးဆိုင်ရာတိုးတက်မှုတွေကိုလည်းပြန်ပြောင်းအောင်မိပြီးတော့ဒါအမျိုးသမီးရဲ့ခွန်အားနဲ့လုံနိုင်စွာတွေကိုကျွန်တော်တို့ဂုဏ်ပြုတဲ့နေ့တွေလည်းဖြစ်တယ်ပေါ့နော်ဒါကြောင့်အထူးကိုတန်ဖိုးရှိရဲဆိုတော့ဒီနှစ်2025ခုနှစ်ကျွန်တော်တို့ဒီအမျိုးသမီးများအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဟာဆိုရင် accelerate action ဆိုတဲ့ခေါင်းစဉ်နဲ့ကမ္ဘာတဝန်းမှာလှုပ်ရှားမှုတွေကိုတိုးမြှင့်ဖို့အတွက်နှိုးဆော်ကြတာဖြစ်တယ်။အဲ့မှာလဲ sister of sister နဲ့ကျွန်တော်တို့နိုင်တဲ့ဘက်ကနေပါဝင်ဆောင်ရွက်လျက်ရှိပါတယ်။အထူးသဖြင့်ဆိုရင်ကျွန်တော်တို့က sister of sister စတင်ပေါ်ပေါက်လာခဲ့တာဆိုလဲဒီအထည်ချုပ်အလုပ်သမားတွေပေါ့နော်။အထည်ချုပ်အလုပ်သမားအမျိုးသမီးတွေရဲ့ခွန်အားတွေကနေကျွန်တော်တို့အစကနဦးပြုတာဆိုတော့ဒီနှစ်မှာတော့ကျွန်တော်တို့ထူးထူးခြားခြားကျွန်တော်2021ကနေ2023အထိကျွန်တော်တို့ဒါထုတ်ပြန်ထားခဲ့တယ်ပေါ့เนาะထုတ်လုပ်ခဲ့တဲ့ကာတွန်းစတိုရီလေးရှိပါတယ်ဒါကတော့ဒီအထည်ချုပ်အလုပ်သမားများကဲ့သို့ရဲရင်ကြ Fight Like a Garment Worker ဆိုတဲ့ကမ်ပိန်းကနေထွက်လာတဲ့ကျွန်တော်တို့ကာတွန်းစတိုရီလေးပေါ့เนาะဒီစတိုရီလို့ပေါင်းချုပ်ထားတဲ့ကာတွန်းစာအုပ်လေးကျွန်တော်တို့စတင်ဖြန့်ချီတာလုပ်တယ်နောက်တစ်ခုကတော့ကျွန်တော်တို့နေဆက်တောက်မှာရှိနေတဲ့အမျိုးသမီးတွေဖဲချင်းခံအမျိုးသမီးတွေစွန့်ပြင်ခံအမျိုးသမီးတွေစသဖြင့်ကျွန်တော်တို့မေ့လျော့နေကြတဲ့အမျိုးသမီးစုဖွဲ့တွေရှိနိုင်ပါတယ်ဒီလိုအမျိုးသမီးတွေလည်းကျွန်တော်တို့ဖိတ်ခေါ်ပြီးတော့အကုန်ပြန်ဆောင်ကြတဲ့ပုံစံမျိုးပေါ့เนาะကျွန်တော်တို့အားလုံးခွန်အားမျှတယ်အတူရှိကြတယ်ဆိုတာပုံစံမျိုးလည်းကျွန်တော်ဆောင်ရွက်တာရှိရဲ့ပြီးရင်ကျွန်တော်ချင်းမိုင်တို့လိုနေရာမျိုးတွေ now ဒီနိုင်ငံတကာအမျိုးသမီးအဖွဲ့တွေကဆောင်ရွက်ကြတဲ့လှုပ်ရှားမှုတွေမှာလည်းကျွန်တော်တို့တက်အားပါဝင်ပါလေဥပမာပြောရရင်ချစ်မိုင်မှာဆိုရင်အပတ်နှစ်ဆင်ဆောင်ရွက်တဲ့အမျိုးသမီးလမ်းလျှောက်ချီတက်ပွဲရှိပါတယ်ဒီလိုလမ်းလျှောက်ချီတက်ပွဲမှာလည်းဒီ migrant workers လို့ပြောတဲ့ဒီရွှေပြောင်းလုပ်သမားအမျိုးသမီးတွေနဲ့အတူပေါ့နော် sister of sister အတူလမ်းလျှောက်ချီတက်နေပါတယ် now ဒီအခြားနေရာတွေမှာဆိုရင်လည်းကျွန်တော်တို့ဒါနိုင်ငံတကာအမျိုးသမီးတွေကပြုလုပ်မဲ့ဒီတိုက်တွန်းလို့ဆိုရဲကြီးညာချက်တွေမှာကျွန်တော်တို့ပါဝင်ပူးပေါင်းဖို့ရှိတယ်ပြီးရင်အခြားသောအညီမတွေနဲ့အတူထုတ်ပြန်မဲ့ကြီးညာချက်တွေမှာလည်းကျွန်တော်တို့ပါဝင်ပူးပေါင်းဖို့ရှိပါတယ်
ဟုတ်ကဲ့ဆိုလိုတာကတော့နိုင်ငံတကာအမျိုးသမီးများနေ့မှာလှုပ်ရှားမှုကတော့ပုံစံမျိုးစုံနဲ့လှုပ်ကြတယ်ပေါ့လေဆိုတော့ပြောလို့ချီတက်ပွဲတွေရှိတယ်နောက်ဆွေးနွေးပွဲတွေလှုပ်ကြတာစုစုစည်းစည်းနဲ့အားလုံးဟိုပါဝင်တဲ့လှုပ်ရှားမှုတွေပေါ့တော့မျိုးစုံလှုပ်ကြရလို့ထင်တယ်ဒီထဲမှာမှထူးထူးခြားခြားကတော့ဆောဆောကမတ်တင်စာရှင်လေးကြီးပြောသွားတာကစာအုပ်ထုတ်ဝေတယ်လို့ပြောတယ်ဒီစာအုပ်နဲ့ပတ်သက်ပြီးတော့လည်းနည်းနည်းလေးထူးခြားမှုလေးတွေပေါ့ဘလို့အကြောင်းအရာတွေအတိအကျထည့်သွင်းထားပြီးတော့ဒီစာအုပ်ကဘာထူးခြားတယ်လို့ပြောလို့ရမလဲ
ဒီစာအုပ်ကတော့အဓိကအမျိုးသမီးတယောက်ကဲ့သို့ဆိုတဲ့ခေါင်းစဉ်အတိုင်းပဲအမျိုးသမီးတွေရဲ့ရုန်းကန်ရတဲ့ဘဝဖြစ်စဉ်တွေအထူးသဖြင့်အထည်ချုပ်အမျိုးသမီးတွေပေါ့နော်အထည်ချုပ်ကဏ္ဍကကျွန်တော်တို့နိုင်ငံမှာဆိုရင်တကယ်ကိုကြီးမားကျယ်ပြန့်တဲ့ကဏ္ဍဖြစ်တဲ့အခြေခံလုပ်သားတွေအများကြီးပါဝင်လှုပ်ရှားနေကြတယ်အဲ့ထက်မှာ80ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပါတယ်ဒီအမျိုးသမီးကအသက်အရွယ်လဲစုံလင်နေပြီးရင်တကယ်မြေပြင်မှာလဲအခက်အခဲတွေအများကြီးရင်ဆိုင်ကြုံတွေ့ရတယ်ကျွန်တော်တို့လုပ်သားအင်အားမြန်မာနိုင်ငံမှာဆိုရင်တကယ်ကိုအခြေခံအကျဆုံးသောလူအင်အားဖြစ်တယ်ပေါ့တော့အထက်မှာအမျိုးသမီးရအများစုဖြစ်တယ်ဆိုတော့အဲ့တော့ဒီစာအုပ်ထဲမှာဆိုရင်တော့ကျွန်တော်2021ကနေ2023ခုနှစ်အတွင်းကျွန်တော်တို့ဒီနှစ်နှစ်တာကာလအတွင်းမှာကျွန်တော်ရေးသားဖော်ပြခဲ့တဲ့ကာတွန်းအတူလေးတွေပေါ့နော်အားလုံးပေါင်းကာတွန်းအပုပ်ကြီး၅ပုပ်ပါဝင်ပါတယ်ဒီကာတွန်းစာအုပ်ဒီထဲမှာဆိုရင်ဒီအမျိုးသမီးအလုသမားအမျိုးသမီးတယောက်ချင်းစီတုံတွေ့နေရတဲ့ဖြစ်ရလေးတွေကိုကျွန်တော်တို့ဖြစ်ရမှန်နဲ့ကျွန်တော်တို့ comment နဲ့ပေါ့နော်ပေါင်းပြီးတော့ကျွန်တော်တို့ဒါဇလန်းပုံဖော်ပြီးရေးသားထားတယ်အဲ့ထက်မှာအမျိုးသမီးတွေအခက်ခဲတွေလည်းပါတယ်လို့သူတို့ရဲ့မျောလင်းချက်တွေသူတို့ရင်ဆိုင်နေရတဲ့အနေအထားတွေသူတို့ဘလို့ရုန်းကန်နေရလဲဘလို့ခွားတွေနဲ့ရှေ့ဆက်နေကြလဲဆိုတာကိုမြင်သာအောင်တကယ်လက်တွေ့မြေပြင်ကအခြေအနေကိုထင်ဟပ်နိုင်တဲ့ story မျိုးတွေကျွန်တော်တို့ဖော်ပြထားတာဖြစ်ပါတယ်ဒါပြောရမယ်ဆိုရင်ဒီ story တွေကကျွန်တော်တို့ပြည်သူတွေစုဖြန့်ဝေတဲ့အခါမှာပြည်သူတွေစီကလည်းဒီ story ရတဲ့ဆင့်ခွန်အားတွေရတယ်ဒီ story ရတဲ့ဆင့်သူတို့ဒီအလုသမားအမျိုးသမီးတွေရဲ့ဘဝတွေကိုစာနာလာတယ်ဆိုတဲ့ feedback တွေလည်းကျွန်တော်မြောက်များစွာရရှိခဲ့ပြီးတော့ online ဒီပေါ်မှာပြန့်နှံ့ခဲ့တဲ့ story တွေဖြစ်ပါတယ်ဒါတွေကိုကျမတို့ကပုံနှိပ်ပုံစံမျိုးနဲ့ထုတ်ဝေရခြင်းယူရချက်ကတော့ကျမတို့ဒီ story တွေက online ပေါ်မှာတွေရက်တံမသွားဘူးကျမတို့မရောက်နိုင်တော့အဲเนาะ internet မရရှိတဲ့နေရာတွေဒါတွေကိုပါကျမတို့ပြန့်နှံ့သွားစေခြင်းနဲ့စာအုပ်ကလည်းဖတ်ယုံနဲ့လည်းမပြီးပါဘူးဒီစာအုပ်ကိုဖတ်ပြီးသွားပြီးအတွေးတွေပေါ်လာစေခြင်းနဲ့ပြီးရင်အဲ့စာအုပ်တွေကိုလည်းထပ်မံပြီးအခြားသူတွေကိုဖြန့်ဝေပြီးတော့ဖတ်ရှုဖို့အတွက်ကျမတို့တိုက်တွန်းစေခြင်းနဲ့ပေါ့เนาะဒီယူရချက်တွေနဲ့အဲကျမတို့ဒီစာအုပ်ကိုထုတ်ဝေဖို့အစီအစဉ်ဖြစ်ခဲ့ပါတယ်
ဒါအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထွက်ဝေတယ်ဆိုတဲ့အခါကျတော့နိုင်ငံတကာကိုလည်းဒါရအောင်လုပ်သွားမယ်ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ကျွန်တော်တို့အင်္ဂလိပ်ဘာသာနဲ့မြန်မာဘာသာနှစ်ဘာသာနဲ့ထုတ်ပြန်ခဲ့ရလဲပါဝင်တယ်အဓိကအားဖြင့်တော့ကျွန်တော်တို့မြန်မာနိုင်ငံအမျိုးသမီးတွေအရေးကိုပြောရဲဆိုရင်အခြားနိုင်ငံကအမျိုးသမီးတွေရဲ့အနေထားနဲ့ကျွန်တော်တို့အများကြီးဆင်တူတာတွေရှိတယ်ဆိုတော့နိုင်ငံတကာမှာလည်းအမျိုးသမီးများပုံစံမျိုးစုံနဲ့ရုန်းကန်ရှင်သန်နေကြတယ်ဆိုတော့ကျွန်တော်တို့ sister တို့ sister ရဲ့ယူရချက်ထဲမှာဆိုရင်နိုင်ငံတကာအမျိုးသမီးလှုပ်ရှားမှုတွေနဲ့ချိတ်ဆက်ရန်ဆိုတာပါဝင်တယ်အဲ့ထဲမှာဆိုရင်အခုလိုမျိုးအလုသမားအမျိုးသမီးရဲ့အနေအထားတွေပေါ့နော်ဒါတွေကိုလည်းနိုင်ငံတကာညီမတွေကိုသိစေချင်တယ်ဒါကြောင့်ကျမတို့အင်္ဂလိပ်ဘာသာနဲ့ပါကျမတို့နဲ့အတူသွေးစည်းညွတ်ညွတ်စွာယက်တည်နေကြတဲ့နိုင်ငံတကာမှာရှိနေကြတဲ့အလုသမားဒီ union တွေပေါ့နော်အလုသမားတမကအသီးသီးရအမျိုးသမီးတွေပြီးရင်မြန်မာပြည်နဲ့အတူသွေးစည်းညွတ်ညွတ်တဲ့ကျမတို့ဒီအိမ်ကြီးချင်းနိုင်ငံတွေပြီးတော့အနောက်ကမ္ဘာပဲဖြစ်ဖြစ်ပေါ့နော်ဒါတွေကိုအလွယ်တကူသူတို့ဖတ်ရှုနိုင်အောင်လေ့လာနိုင်အောင်ကျမတို့စီစဉ်ထားပါတယ်
ဒီလိုမျိုးသမီးတွေရဲ့လှုပ်ရှားမှုတွေသူတို့ရဲ့စွမ်းအားတွေသူတို့ရဲ့စွမ်းဆောင်မှုတွေကိုဒါနိုင်ငံတကာမှာလည်းပို့ပြီးတော့ဟို awareness ပေါ့နော်ဟိုသိလာအောင်လို့လုပ်ရကြမယ်လို့လည်းထင်ပါတယ်ဆိုတော့ဒါကိုလည်းဒါနိုင်ငံတကာမျိုးသမီးများနေမှာဒါတမင်ချိန်ကြိုက်ပြီးတော့ထုတ်တာပေါ့နော
်ဟုတ်ပါတယ်ဆိုတော့ကျမတို့အမျိုးသမီးတွေရဲ့ကျမတို့ရုန်းကန်ရမှုတွေကဘလောက်ပဲလူမျိုးဘာသာအသားအရောင်နိုင်ငံတွေကွဲပြားနေပါစေကျမတို့တူညီမှုတွေအများကြီးရှိတယ်အဲ့လိုပဲကျမတို့ခွန်အားတွေကလည်းနိုင်ငံတွေကိုဖျက်ချော်စီးဆင်းပါတယ်ဆိုတော့မြန်မာပြည်သူတွေရဲ့ခွန်အားအထူးသဖြင့်ဒီအထည်ချုပ်အလုပ်သမားတွေလမ်းပေါ်တက်လိုက်တဲ့အချိန်ကစလို့ကျမတို့နိုင်ငံတစ်နိုင်ငံလုံးမှာရှိနေတဲ့လုပ်သားပြည်သူတွေအားလုံးမိဘပြည်သူတွေအားလုံးရဲ့ပူးပေါင်းပါဝင်မှုကိုကျမတို့စိတ်ဆော်နိုင်ခဲ့ရလဲမြင်ရတယ်ပြီးရင်တစ်ချိန်တည်းမှာလည်းဒီပြည်သူတွေရဲ့ခွန်အားတစ်ဆင့်ကမ္ဘာအရက်ကမ္ဘာဒေသအသီးသီးမှာရှိနေကြတဲ့တော်လန်ပြည်သူတွေအားလုံးခွန်အားကူးဆက်ခဲ့တာဆိုကျွန်တော်တို့မြင်ရတယ်ပေါ့နော်အဲ့တော့ကျွန်တော်တို့ခွန်အားတွေအပြန်လန်အားပြည့်ဖို့လိုတယ်နေ့ကာလအထူးသဖြင့်ကမ္ဘာကြီးမှာဒီကျွန်တော်တို့လက်ရာစွန်းတွေပေါ့အရန်ကိုကြီးစိုးလာတဲ့အချိန်မှာအခုလိုကျွန်တော်တို့ဖိနှိပ်ခံပြည်သူတွေအချင်းချင်းကြားပြီးရင်မျိုးသမီးတွေအချင်းချင်းကြားသွေးစည်းညီညွတ်မှုပြသဖို့အကောင်းဆုံးအချိန်လို့လည်းမြင်ပါတယ်အဲ့အချိန်မှာမှမျိုးသမီးအရေးလို့ပြောရင်မြန်မာပြည်ရဲ့မျိုးသမီးအရေးမှာဆိုရင်လည်းအခြေခံအကျဆုံးသောလူသားအမျိုးသမီးရဲ့အတန်နဲ့သူတို့ရဲ့မန်သူတို့ရဲ့ခွန်အားတွေကိုလည်းမမေ့လျော့စေချင်တဲ့ရွယ်ချက်တွေလည်းပါဝင်ပါ
ဆက်တယ်ပဲမေးချင်တာကတော့အခုဒီမြန်မာနိုင်ငံအပါအဝင်ပေါ့နော်ကမ္ဘာတဝန်းကအမျိုးသမီးတွေဒီကနေ့မှရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေပေါ့နော်ဘာတွေများတွေ့ရပါလဲရှင်
ရင်ဆိုင်နေရတဲ့စိန်ခေါ်မှုနံပါတ်1အရေးကြီးဆုံးကဘာလဲဆိုတော့ကျမတို့ဒီအာနာရှင်နေနောက်အဆွန်ရောက်တဲ့ဒီခေါင်းဆောင်တွေကခေါင်းထောင်ထလာတာကကျမတို့အမျိုးသမီးကိုတိုက်ရိုက်စိန်ခေါ်တယ်လို့ကျွန်တော်မြင်ရပါတယ်။ဒါကိုသုံးသပ်တဲ့ဆိုရင်လည်းကျမတို့ဘာလဲဆိုတော့မဟာပူဝါရခေါင်းထောင်ထလာခြင်းလို့လည်းကျမတို့ပြောလို့ရတယ်ပေါ့နော်။ဒီလက်နက်ကင်ထားတဲ့သူတွေဒါမှမဟုတ်ဒီအာနာပါဝါအာနာ၃ရက်လုံးတယောက်ထဲဒါမှမဟုတ်တစုတစ်ခွဲတဲ့ချုပ်ခိုင်ထားတဲ့အင်အားစုတွေကနေမှကမ္ဘာနေရာဒေသအသီးသီးမှာကြီးစိုးလာတယ်ဆိုတဲ့အနေထားမှာကျမတို့ဘာလို့မြင်ရလဲဆိုတော့နောက်ကွယ်ကနေမဟာပူဝါရပေါ့နော်အမျိုးသားတွေကပဲလက်ဆွဲနှုတ်ဆက်ပြီးအမျိုးသားတွေပဲကျမတို့ငြိမ်းချမ်းရေးတိစောက်တာမျိုးဖြစ်ဖြစ်အမျိုးသားတွေပဲစစ်ပွဲတွေဖြစ်တာပဲဖြစ်ဖြစ်အားလုံးကသူတို့ အဓိကအမဟာဖွာရကြီးဆိုတဲ့အာနိုင်ငံရေးစနစ်ကြီးကိုကျွန်တော်တို့ကြားထဲမှာမျိုးသမီးတွေကဝင်ပြီးကူးခတ်နေရတယ်တကယ်တကယ်အာကျွန်တော်တို့ရဲ့အာလိလာသုံးသက်ချက်တွေကကြည့်မယ်ဆိုအမျိုးသမီးတွေပါဝင်တဲ့ငင်းချမ်းကြီးဟာပို့ပြီးတော့ရေရှည်တည်တံ့နေပြောရမယ်15နှစ်ကြာလောက်ပို့ပြီးတော့ရေရှည်တည်တံ့နေဆိုတာလဲကျွန်တော်တို့သူတင်သားပညာရှင်တွေကဖော်ထုတ်ပြောဆိုထားတာရှိပါတယ်သို့တော်ညာတကယ်တကယ်ကျွန်တော်တို့နိုင်ငံရေးစင်မြင့်နေပေါ်မှာနောက်အမျိုးသမီးတွေကဥဆောင်ပြီးပြောတာနောက်ကိုစားပြုပြီးပြောတာမျိုးတွေကျွန်တော်တို့အားနေတယ်အဲ့ဒါတွေကဘာလဲဆိုတော့ကျွန်တော်တို့အမျိုးသမီးတို့တစ်ခုလုံးပေါ့နော်ပြောရမယ်ဆိုကမ္ဘာအာလူကြီးတဲမှာဆိုအမျိုးသမီးအများစုအားလုံးကတပြင်းညီစိန်ခေါ်နေတဲ့ဖြစ်ရတယ်လို့ကျွန်တော်မြင်ပါတယ်မြန်မာနိုင်ငံမှာဆိုလည်းအလားတူပဲပေါ့နော်ဒီအာဒီအာစစ်ကောင်စီကစပြီးအာဏာသိမ်းတဲ့ကာလမှာကလေးကယနေ့အချိန်ထိကျွန်တော်တို့တွေ့လာရတော့ဘာလဲဆိုတော့ဒီအမျိုးသားတွေကြီးဆိုတဲ့နိုင်ငံကြီးစနစ်ဆက်ပြီးဖြစ်ပွားနေတယ်အဲ့ဒါကိုလည်းအမျိုးသမီးတွေကကောင်းဆုံးတံပြန်ဆောင်ရွက်တယ်ပေါ့နော်ပြောရမယ်ဆိုအမျိုးသမီးထမိန်တွေအလန်းထူနိုင်တဲ့အဆင့်ထိကျွန်တော်တို့တမိုင်းမှာမရှိဘူးတဲ့အနေအထားကြီးကျွန်တော်တို့ရောက်နေတယ်သို့တော့အဲ့ဒီအဆင့်အဲ့လိုမျိုးအဆင့်ထိကျွန်တော်တို့တော်လန်နိုင်ခဲ့တဲ့ဟာနောက်ပြန်လန်မကြအောင်ကျွန်တော်တို့ရဲ့အတွေးဖို့ယူရတာအထူးသဖြင့်နိုင်ငံရေးစိတ်ဆန္ဒအားလုံးတန်းတူညီညာရေးဆိုတဲ့နိုင်ငံရေးစိတ်ဆန္ဒဘလောက်ထိရှိလဲဆိုတာကျွန်တော်တို့အမျိုးသမီးယနေ့အချိန်ထိဆက်စူးစမ်းနေရစေကာလလို့ကျွန်တော်မြင်ရပါတယ
်အခုလိုအချိန်ပြေးပြီးတော့မျိုးသမီးခန္ဓာမှာပါဝင်ဆွေးနွေးပြောပြပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
ထဲကြရတဲ့လည်းကျေးဇူးများကြပါတယ
ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာလှုပ်ရှားမှုတွေအရှိန်မြင့်ကြဖို့အမျိုးသမီးတွေနှိုးဆော်နေကြတဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးခဲ့တာပါရှင်။ဒီအမျိုးသမီးကဏ္ဍကိုတော့အခုလိုစနေမနက်ခင်းနဲ့တောက်ကြညရေဒီယိုအစီအစဉ်တွေမှာတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီကွန်ဂရက်လွှတ်တော်မိန့်ခွန်းအပေါ်မှာရီပက်ဘလီကန်လွှတ်တော်အမတ်တွေကချီးကျူးကြပြီးဒီမိုကရက်လွှတ်တော်အမတ်တွေကတော့ဝေဖန်ပါတယ်။တခါဒီလာမယ့်၄နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာဒေါ်လာဘီလီယံ900ရင်းနှီးမြှုပ်နှံမယ်လို့ Apple ကုမ္ပဏီကကြေညာပါတယ်။ဒီလိုအကြောင်းအရာတွေကိုစူးစိပြီးတော့သုတဆုံရင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကွန်ဂရက်လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာသူအစိုးရလက်ထက်အကောင့်ထဲပေါ်နေတဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အဓိကကပြောကြားခဲ့ပါတယ်။စီးပွားရေး၊လူဝင်မှုကြီးကြပ်ရေး၊အမေရိကန်နိုင်ငံသားကြီးဆိုင်ရာထရမ့်ရဲ့မူဝါဒတွေအပေါ်လွှတ်တော်အမတ်တွေရဲ့တုံ့ပြန်ပြောကြားချက်တွေကဘယ်လိုရှိပါလဲ
။ Mr. Speaker, the President of the United States.
မိန့်ခွန်းသမ္မတဒေါ်နယ်ထရမ့်ကဒုတိယသမ္မတတန်းကာလအတွင်းဆောင်ရွက်မှာနဲ့ပတ်သက်ပြီးကွန်ဂရက်လွှတ်တော်ကိုမတ်လ၄ရက်နေ့ကမိန့်ခွန်းပြောကြားပါတယ် Republican လွှတ်တော်အမတ်တွေကတော့ဒီမူဝါဒတွေနဲ့ပတ်သက်ပြီးတော့ချီးကျူးပါတယ် Republican အောက်လွှတ်တော်အမတ် Monica De La Cruz ကအခုလိုပြောပါတယ်
And give us back Biden အစိုးရလက်ထက်ကပြောင်းဆိုခဲ့တဲ့ American အိမ်မတ်တွေကိုပြန်ပြီးတော့အကောင့်ထဲပေါ်ပြီးမှာပ
ါ Trump ရဲ့စိတ်ခွန်အားထက်သန်မှုကိုလည်း Republican အောက်လွှတ်တော်အမတ် Doug Lamafa ကချီးကျူးပါတယ်
The gloves are off but it really is
America အတွက်လုံးစရာရှိတာတွေကိုအားနဲ့မှန်နဲ့လုံနေတာပါသူရဲ့အတွေးမြင်တွေမူဝါဒတွေတကယ့်ကိုလက်တွေ့ကြပါတယ
် They just make sense
သမ္မတ Joe Biden လက်ထက်ငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေတက်လာတာကြောင့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလမှာ Trump ကကုန်စည်နှုန်းတွေကြောင်းလုံမယ်လို့ပြောထားတာပါခုခါမှာတော့ Mexico နဲ့ Canada တရုတ်သွင်းကုန်တချို့အပေါ်အခွန်တိုးကောက်လိုက်ချိန်မှာ stock ဈေးတွေကျဆင်းနေပြီးတော့ကြက်ဥလိုစားတောက်ကုန်ဈေးနှုန်းတွေလည်းမကျသေးပါဘူးအထက်လွှတ်တော်လူနည်းစုခေါင်းဆောင် Democrat အထက်လွှတ်တော် Man Chuck Schumer ကအခုလိုပြောပါတယ်
One thing Donald Trump did not
Donald Trump ပြောသွားတာလည်းမပါတာက American တွေအားလုံးသိကျင်နေကြတဲ့ကုန်စည်နှုန်းတွေကြောင့်ဘယ်လိုလုပ်မလဲဆိုတာပါဒါပေမဲ့သူလုပ်တာကကနေဒါ၊မက္ကဆီကိုနဲ့ကုန်သွယ်ရေးစစ်ပွဲဆက်လိုက်ပြီးကုန်စည်နှုန်းတွေတက်အောင်အသေးချာကိုလုပ်နေပါတ
ယ
် America ကကုန်သွယ်ကုန်တိုးမကောက်တာကြောင့် American တွေညံ့နေတယ်ဆိုပြီးတော့ Trump ကနှစ်ရှည်လာများထောက်ပြလာတာပါကုန်သွယ်ကုန်တိုးကောက်တာကြောင့်အချိန်ကာလတစ်ခုအတွင်းထိခိုက်နစ်နာမှုတချို့ရှိနိုင်ပေမဲ့ရေရှည်မှာတော့ပိုအဆင်ပြေစေတယ်လို့ဆိုရတယ် Republican အောက်လွှတ်တော်အမတ် Mike Collins က
You bring American
American တွေကိုချစ်တော့ပေါ်ကိုရက်တီးပြီးကုမ္ပဏီတွေလည်းပြန်လာပါပါ America မှာပဲထုတ်လုပ်တာကြောင့်ဈေးလည်းတက်တာမှာပ
ါ Trump ပထမတက်တန်2019ခုနှစ်မှာအခွန် short ကောက်တဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပြီးခုအခါအဲ့ဒီဥပဒေကိုတက်တန်းထပ်တိုးဖို့လိုအပ်နေတာပါ Republican အောက်လွှတ်တော်အမတ် Monica De La Cruz ကခုလိုပြောပါတယ်
The
They're concerned about the Trump tax cuts going away.
Trump ရဲ့အခေါ်အစီအစဉ်ဖျက်ပစ်လိုက်မှာကိုစိုးရိမ်နေကြပါတယ်။ဘာလို့လဲဆိုတော့ Hispanic တွေအနေများတဲ့ဂျမဒေသကစီးပွားရေးလုပ်ငန်းအသေးစားလေးတွေအပေါ်တင်တာမကပဲ American တွေအားလုံးအပေါ်တက်ရောက်မှုရှိမှာကြောင့်ပါ။အခုကောက်မယ်ဆိုရင်ဒေါ်လာ1,200လောက်ပိုပေးရနိုင်ပြီးတော့ဒီပမာဏဟာ American မိသားစုအတွက်သတင်း6ပတ်စာစားတောက်စီဖြစ်ပါတယ်
။ Democrat ခေါင်းဆောင်အလတ်တော်အမတ် Hakeem Jeffries ကတော့ချမ်းသာတဲ့သူတွေကိုအခွန်လျှော့ကောက်တာထက်အစိုးရအသုံးစိဖျက်တောက်တာမျိုးကိုမလိုလားဘူးလို့ဆိုရတယ်
။ Republicans aren't trying to bring
Republican တွေကတနိုင်ငံလုံးစူးစီးညှဉ်းညွှန်းမှုရောက်အောင်မလုပ်ဘဲစိတ်ဝမ်းကွဲအောင်လုပ်နေတာပါ။ Republican တွေကအမေရိကရှေ့ကိုချီတရမယ်အစားနောက်ကျောင်းပြန်လှည့်နေတာပါ
။ဖေဖော်ဝါရီ28ရက်နေ့ကအင်ဂျီရောမာသမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီတို့စကားချေတင်ဖြစ်ပြီးတဲ့နောက်ယူကရိန်းမြေရှားတပ်ထုတူဖော်ရေးသဘောတူစာချုပ်မချုပ်ဆိုနိုင်ခဲ့ပါဘူး။အဲဒီနောက်မှာတော့ယူကရိန်းသမ္မတကသူ့ဘက်ကနေနောင်တရကြောင်းထုတ်ဖော်ပြောကြားပြီးမြေရှားတပ်ထုတူဖော်မှုကိစ္စရွှေ့နေဖို့ပြန်လည်အဆိုပြုလာပါတယ်။ရုရှားယူကရိန်းစစ်အဆုံးသတ်ဖို့ထရမ့်ကကြိုးစားနေတာဖြစ်တယ်လို့ယူကရိန်းတွေလောက်ဘယ်သူကမှငြိမ်းချမ်းရေးလိုချင်မှာမဟုတ်ဘူးလို့သမ္မတဇယ်လင်စကီကပြောပါတယ်ဒါဟာသမ္မတထရမ့်ရဲ့ယက်တီချက်ပြသမှုကြောင့်လို့ Republican Alutor Ryan Zinke ကပြောပါတယ
် Obviously the letter he had rethought it
ဆာရမသူပြန်ပြီးတော့စဉ်းစားသုံးသပ်ထားတာပါပါတယ်သမ္မတထရမ့်ကအရေးကြီးပုဂ္ဂိုလ်ဖြစ်ပြီးတော့ကမ္ဘာကြီးမှာအာဏာရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်ကတော့သူ့လိုမဟုတ်ပါဘူး။အမေရိကဆိုတာမရှိရင်စစ်လည်းမနိုင်နိုင်ပါဘ
ူး။
Democratic အာဏာရစင်မှာတော့ Ukraine ကိုစစ်ရေးအကူအညီဒေါ်လာဘီလီယံနဲ့ချီပေးခဲ့တာပါ။2014ခုနှစ်က Ukraine Crimea ကျွန်းစွန်းနဲ့ Donbas ဒေသကိုရုရှားကသိမ်းပိုက်ခဲ့တယ်လို့2022ခုနှစ်မှာလည်း Ukraine ကိုထိုးစစ်ဆင်တိုက်ခိုက်တာကြောင့်ကျူးကျော်သူဟာရုရှားသားဖြစ်တယ်လို့သတ်မှတ်ထားတာပါ။
I think we need to support
Ukraine ကိုဂူကြီးဖို့လိုပါတယ်သူတို့ကအလွန်ရေးပါတယ်မဟာမိတ်တွေပါ Ukraine ကိုအကူအညီပေးဖို့ပေးထားတဲ့ခရီးတိုင်းအကောင့်တွေပေါ်ပြီးတော့ American ရဲ့ခရီးစကားကိုထိမ့်သိမ်းဖို့လိုအပ်ပါတယ
် American အစိုးရအသုံးစိတ်ကို Congress လွှတ်တော်ကမတ်လ14ရက်နေ့အထိသာယာယီချပေးထားတာကြောင့် September လအထိအသုံးစိတ်ချမှတ်ဖို့အခုအခါ Congress လွှတ်တော်မှာကြိုးပမ်းနေကြပါတယ်သမ္မတ Trump ကတော့အသုံးစိတ်အမြန်ဆုံးချမှတ်ပေးဖို့ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုရောတိုက်တွန်းထားပါရခင်ဗျာ iPhone နဲ့ Apple ကုမ္ပဏီတို့ပစ္စည်းအတော်များများတရုတ်နိုင်ငံမှာထုတ်လွှတ်တာပါခုနှစ်ပိုင်းနဲ့အတွင်း Apple ကုမ္ပဏီဟာ Vietnam နဲ့ India မှာစက်ရုံတွေထပ်တည်ဆောက်ပေမဲ့ America မှာတော့ပြန်ပြီးတော့မြုပ်နှံတာမျိုးမရှိခဲ့ပါဘူးဒါပေမဲ့အခုအခါ American ပြည်ထောင်စုမှာဒေါ်လာဘီလီယံ500ရင်းနှီးမြုပ်နှံမှာဖြစ်ပြီး AI server တွေထုတ်လုပ်ဖို့ Texas ပြည်နယ်မှာစက်ရုံတည်ပါလိမ့်မယ်ဒါလို့ယင်းဒီမြုပ်နှံမှုကနေအလုတ်အကိုင်ပေါင်း2000လောက်ဖန်တီးပေးနေတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ Apple CEO Tim Cook တို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာလိုက်တာပါအမေရိကမှာပြန်ယင်းဒီမြုပ်နှံပြီးတော့အလုတ်အကိုင်တွေဖန်တီးပေးနိုင်ဖို့ကုမ္ပဏီတချို့ဟာအခုလိုဆောင်ရွက်လာတာဖြစ်ပြီး Apple ကုမ္ပဏီလည်းပါဝင်လာတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအခုလိုပြောပါတယ်
ကုန်သွယ်ကုန်တိုးကောက်တာကိုမပေးချင်တာကြောင့်သူတို့ဒီမှာပြန်လာပြီးယင်းဒီမြုပ်နှံမှာပါ
Apple ကနေရာတွေပြန်ခွဲပြီးတော့ပစ္စည်းထုတ်လုပ်ဖို့ဆောင်ရွက်နေတာဖြစ်ပြီးဒါဟာ Trump ရဲ့တရုတ်ပေါ်ကုန်သွယ်ကုန်ချမှတ်တာကြောင့်မဟုတ်ဘူးလို့သုံးသပ်သူတဦးကပြောပါတယ်။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာကအကဲခတ် Bill Range ကခုလိုပြောပါတယ
်။ I mean they are now in the in have been
ကုန်သွယ်ကုန်တိုးကောက်တဲ့ကိစ္စမတိုင်ခင်နှစ်အနည်းငယ်ကလေးကတရုတ်ကစက်ရုံတွေကိုပြောင်းရွှေ့ဖို့လုပ်နေတာပါ။တရုတ်နိုင်ငံတည်းစက်ရုံအတော်များများရှိနေပေမဲ့ခုခါမှာအများကြီးသူ Apple ကပြောင်းရွှေ့ဖို့လုပ်တာ
။တခြားနိုင်ငံမှာသွားအခြေစိုက်တဲ့ American company တွေနိုင်ငံတွင်းပြန်လာပြီးတော့ကြီးမြတ်တဲ့ America တပံပြတ်ဖြစ်လာဖို့ Trump အစိုးရကကြွေးကြော်ထားတာပါ။ Creative Strategies အဖွဲ့ CEO ဆက်မှုထုတ်ကုန်ကဏ္ဍအရေးသုံးသက်သူ Ben Bajarin ကအခုလိုပြောပါရယ်။
They're just taking the opportunity to use
America မှာလည်းပြန်လဲခြေချမယ်မူဝါဒအရာစက်ရုံတွေပြန်ပြီးပြောင်းရွှေ့ဖို့ပြင်ဆင်နေချိန်မှာအများသတိထားမိလောက်အခုလိုထုတ်ပြန်တာပ
ါ America မှာပြန်လဲမြုပ်နှံတဲ့အစီအစဉ်အရ Arizona ပြည်နယ်မှာရှိတဲ့ Taiwan တပိုင်းလျက်ကူးပစ္စည်းဆက်မိုင်ကွန်ဒက်တာထုတ်လုပ်တဲ့ TSMC company စက်ရုံကနေပိုအစ်စ်မြင့်တဲ့ Silicon chips တွေထုတ်လုပ်မယ်လို့လည်း Apple company ကပြောဆိုထားပါတယ်ခင်ဗျာ
သူရဆောင်ရင်အမေရိကန်တခွင့်အစီအစဉ်ကိုအောင်တင်ဆက်ခဲ့တာပါရှင် View American တန်ကနေ Match လာရှိရဲ့စနေမနက်ခင်းအစီအစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်အခုကတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ် ရေတံခံနိုင်တဲ့အဝတ်ထည်တွေကနေတန်ရှင်းရေးပစ္စည်းတွေမကတ်တဲ့ဥခွက်တွေအထိလူသုံးကုန်ပစ္စည်းအမျိုးမျိုးမှာထည့်သွင်းသုံးစွဲနေတဲ့ဓာတုပစ္စည်း PFAS ဟာအင်မတန်ကုန်မှအသုံးဝင်သလောက်အန္တရာယ်လည်းကြီးတယ်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကပြောပါတယ် PFAS ဆိုတာပါပါလေဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ရှင်
ဒါဓာတုပစ္စည်းတွေထဲမှာပေါ့နော်ဒီက forever chemical ဆိုတာဟုတ်အများခေါ်ကြတယ်အဲ့ဒါဘာလဲသိချင်လို့ပါဆရာဘယ်တော့မှမပြောက်တော့တဲ့ chemical ဆိုတာဘာပါလဲဆရာ
forever chemical ဆိုတာထောင်ရဓာတုပစ္စည်းဆိုတော့ပြောကြတယ်ဒါကတော့ဘယ်ပစ္စည်းမှတော့ထောင်ရတော့မရှိဘူးသို့တော့ဒီဓာတုပစ္စည်းကနှစ်ပေါင်းသိမ့်နဲ့ချီတန်းနဲ့ချီပေါ့တုံတန်ရောမပြည့်စည်တော့တဲ့ပစ္စည်းဖြစ်လို့ဖြစ်စီလို့မရတဲ့ပစ္စည်းဖြစ်လို့ကျွန်တော်တို့က permanent chemical ဆီလို့ခေါ်တယ်။သူကကောင်းကျိုးဆိုးကျိုးနှစ်ခုတွန်းတွဲတော့ရှိပါလေ
။ဒီ forever chemical ထားရဓာတုပစ္စည်းတွေမှာဘာဓာတုပစ္စည်းတွေပါပါလဲဆရာ
။ဒီဓာတုပစ္စည်းကို PFAS ဆိုတော့ကျွန်တော်တို့ခေါ်ကြ။ပါဒါမှမဟုတ် poly chloro alkyne substance လို့ခေါ်တယ်။ alkyne ဆိုတာအများကြီးကိုပြောတာအကန်းဆိုတာဓာတုဝေဒပစ္စည်းတွေမှာအော်ဂန်နစ်ဆိုတဲ့ပစ္စည်းတွေရှိတယ်တမျှအကန်းလို့ခေါ်တာဟုတ်တယ်လို့မြင်ရအကန်းတွေရှိအဲအကန်းပါတယ် substance ဒါမှ fluorine ပါတယ် fluoro အဲ့ဒီကောင် poly အများကြီးပါတယ်ဒီတော့ PFAS ဆိုပြောရင်ပါ fluoro အကန်း substances ဆိုတော့ပြောကြတယ်အဲ့ substance ကဘယ်လောက်များလဲဆိုရင်အခုလောလောဆယ်တွေ့တာ12,000ကျော်ရှိတယ်။ဒါပေမဲ့လောလောဆယ်မှာဓာတုပစ္စည်းနှစ်ခုအဓိကအသုံးပြုတယ်။အဲ့ဒါပါလားဆိုရင်ပါဖလိုရိုအော်တန်ရအက်ဆစ်လို့ပြောကြတယ်။ဟာနံပါတ်1ရှိတယ်။နံပါတ်2ကပါဖလိုရိုအော်တန်ရဆာဖိုနိတ်ဆိုတော့ရှိတယ်။ဒီနှစ်ခုကိုအဓိကထားတော့သုံးကြတယ်။ဒီနှစ်ခုကလောလောဆယ်အသုံးပြုတဲ့PFAS ဆိုခေါ်တဲ့ထာဝရဓာတုပစ္စည်းတွေမှာအရေးပါဆုံးနှစ်ခုဖြစ်ပါတယ်
။ဟောဆရာဆော့ဆော့လည်းပြောတယ်ကောင်းကျိုးရှိတယ်ဆုံးကျိုးရှိတယ်ဆိုတော့ပထမဆုံးကောင်းကျိုးလေးကိုပြောပြပေးပါဆရာဒီဓာတုပစ္စည်းရဲ့ကောင်းကျို
းဒီကောင်းကျိုးတွေကသူကရေမတင်ဘူးမကပ်ဘူးအလွယ်တကူနဲ့ဟောမပြည့်စည်ဘူးဆိုတော့အလုံးဝင်လာတဲ့အများကြီးပါဥပမာပြက်ထင်းချက်တဲ့အိုးတွေထမင်းအိုးတွေ non stick လို့ခေါ်တယ်မကပ်အောင်လုပ်တဲ့နေရာမှာသူ့ကိုထည့်သွင်းတာအဲ့ဒီဟာကိုတက်ဖရွန်လို့ခေါ်တက်ဖရွန်က PFAS ဖြစ်စီပဲအဲ့တက်ဖရွန်ကိုအိုးတွေမှာသုံးကြတယ်နောက်တစ်ခါမီးသတ်တဲ့ဖုန်းတွေမှာအရင်ကမီးသတ်ဖုန်းတွေဆိုခဏလေးပြတ်သွားတယ်ဘာညာပေါ့နောက်တစ်နှစ်တစ်ခါလဲရတယ်နှစ်နှစ်တစ်ခါလဲရအခုကဒီလိုမဟုတ်တော့မီးသတ်ဖုန်းကိုအကြာကြီးသုံးလို့ရအောင်လို့သူ့ကိုထည့်ထားပြီးရတယ်တော့ဒီခေါင်းလျှော်ရည်တို့အဝတ်အထည်တွေမှာလဲကျွန်တော်ရေဆိုခံတဲ့ဝတ်ထည်တွေဒီတုံးရပါလေအဲ့ထာဝရတမကဲအမှန်အတုံးဝင်ပါလေနာစတစ်ကပကတ်တဲ့အိုးတွေမှာသုံးတော့ဗောဒဲအိုးတွေအဲဖရိုင်ယာတွေထမင်းအိုးတွေပေါင်းအိုးတွေမှာအကုန်လုံးဒီနောက်ပိုင်းမှာကျတော့နာစတစ်ကတွေသုံးလာကြတယ်အဲ့ဒါ PFAS နဲ့လုတ်ထားပါလေနောက်တစ်ခုကဒီဝင်ရိုးစုံကိုသွားတဲ့ခါမှာဒါမှမဟုတ်အေးတဲ့နေရာတွေမှာအလုတ်လို့တဲ့ခါမှာနှင်းကြိုက်တယ်ရောတန်နေခံရနှင်းကြိုက်တယ်ဆိုအသားရည်ရောပဲ့ပေါ့နေမကဲအောင်လို့ဆိုရင်ဘာလို့ရလဲဆိုအဲ့ဒီအဝတ်စာရေမဆူရအောင်အဲ့ရေမဆူဝဲအောင်လုပ်တဲ့အဝတ်စာကဒီ PFAS နဲ့တုတ်ထားတာဒါမှမဟုတ်သူကိုယ်တိုင်ကကျွန်တော်တို့အဲ့ဒီအထည်တွေနဲ့ကိုရက်ရင် PFAS နဲ့ရက်ရပါတယ်မျက်ခင်းတုတွေတော့ဘလုံးကန်တဲ့ခါကျမျက်ခင်းတုတွေရှိတုံတန်ကမပြည့်စည်အောင်လုပ်ဖို့ဆိုတော့မလွယ်ဘူးအဲ့ UU plastic ကပြည့်စည်တယ်ဒါ PFAS နဲ့လုပ်ရင်မပြည့်စည်ဘူးဒါတွေအများကြီးလုပ်တယ်နောက်တော့ပစ္စားတော့ဒီကြက်ကြော်တွေပို့တဲ့ခါမှာမကတ်အောင်ဆိုတော့ထဲ့တဲ့ဘူးတွေမှာလည်းဒီ PFAS ကိုသုံးကြပါလေ
ဆရာအသုံးဝင်တာတွေအများကြီးပေါ့နော်ဆိုးကျိုးအောင်ဆရာဆိုးကျိုးအောင်ဘာတွေရှိပါလဲဆရာ
မကတ်ဘူးဆိုတဲ့အိုးတွေကိုဒီခါလေးကျတော့ထိုးပြီးပြုတ်မိရင်ဒီကောင်ကအပြင်ကိုထွက်လာတတ်တာရှိတယ်ပဲ့သွားရင်ကျွန်တော်ရေထဲရောက်မှဒါမှမဟုတ်ရင်စားတဲ့အစားစာတွေရောက်အဲစားစားလေးရောက်ရင်သူကအသေးငယ်ဆုံးအမှုန်လေးတွေဒီ PM 2.5 တဲ့ကိုငယ်ရင်တော့သူကသွေးလေးကိုရောက်သွားတာပေါ့10မိုက်ခရိုမီတာထက်ကိုငယ်ရင်သူကသွေးလေးရောက်သွားရင်ကျန်းတဲ့နေရာကြောက်ကတ်လို့အလုံးပြည့်စည်တဲ့ကင်ဆာရောဂါ ဖြစ်နိုင်တော့ဒါဒီနေရာတွေမဟုတ်ပါဘူးခုနမျက်ခင်းတို့အင်ဂျီမှာထည့်လာတာတို့အကုန်လုံးပါလေစပရေးတွေပါဒီမှာလဲပါတယ်မိသားဖုန်းတွေမှာလဲပါရင်အဲ့ဒီကောင်တွေကလူတွေကိုဒုက္ခပေးတော့တာသူဘာကြောက်လဲသူကမပြတ်မှမပြတ်တော့ဝင်သွားပြီဆိုကိုခန္ဓာရောက်ပြီဆိုသူကမပြတ်စီတော့ကိုခန္ဓာနဲ့မတည့်တဲ့လူရှိတယ်တည့်တဲ့လူကတကယ်တည်းမရှိဘူးသူက foreign body ဖြစ်တယ်ကိုနဲ့မဆိုင်တဲ့ပစ္စည်းဖြစ်နေတော့ကိုခန္ဓာနဲ့ထုတ်လို့လည်းမရဘူးထားဝယ်စင်တည်နေတော့သူ့မှာပြဿနာဖြစ်တယ်အထူးဖြစ်တောက်ရည်တွေကိုဝင်သွားတယ်ကျွန်တော်တို့ရေကန်တွေမှာလွင့်လာတဲ့အဒီအမှုန်လေးတွေကျလာပြည့်အဲ့မှာကျွန်တော်တို့ကစစ်ပတော်မတောက်ဘူးဆိုရင်အဲ့ဒီရည်တွေမှာပါလာတယ်ဒါကြောင့်အိမ်ကတောက်ရည်သားနေပါလေဘလောက်ပဲပြောပြောအဲ့ဒီရည်ကိုတတ်နိုင်စစ်ပတော်တောက်တာလုပ်ရပါလေရည်စင်းနဲ့တောက်ရင်တော့တော်တော်လေးသက်သာတယ
်ဆောင်ရဓာတုပစ္စည်းစပရဘလို့စပြီးတော့တတ်မှတ်လဲအဲ့ဒါလေးပြောပြပေးပါဆရာ
ထာဝရကင်မီကယ်လို့တကယ်တော့မသိကြပါဘူးပထမဆုံးထုတ်လို့တာပေါ့1945ဆက်အတွင်းလောက်ကလည်းသူကထုတ်တယ်စပြီးတော့ထုတ်တယ်တက်ဖရွန်ဆိုပြီးတော့ထုတ်တာပေါ့ပါဖလိုရိုအော်တန်နစ်အက်ဆစ်ဆိုတော့အဲ့ဒီခါနေစထုတ်တာသုံးရင်လည်းဒီကောင်မပြတ်တော့ဘူးဆိုတာသိလာတာသိရတော့သူ့ကိုနောက်ပြောင်းလာနာမည်ပေးလိုက်တယ်ထာဝရတကယ်လည်းထာဝရဘလို့မဖြတ်လို့မရအောင်အဲ့တော့ဓာတုဝေကပစ္စည်းတွေမှာအများကြီးတုံးလို့ရတယ်ဒီဓာတ်ခွက်ကားမှာတုံးတဲ့ဟာတက်ဖရွန်ဆိုရင်ဈေးလည်းကြီးတယ်အတုံးလည်းကျတော့ပေါ့အဲ့ဓာတ်ခွက်ကားမှာတုံးတာကစတော့ကျန်တဲ့အပြင်မှာတဖြည်းဖြည်းတုံးလာကြဒီနာမည်ကတော့မပြည့်စုံနိုင်ဘူးတုံးတောင်းလဲသူကမီးတိုက်လည်းဘာမှမဖြစ်ပါဘူးမီးရှို့လို့တုံးတောင်းလည်းဘာမှမဖြစ်ဘူးအတော်လာမီးကိုတော့ခံနိုင်တယ်ဒါပေမဲ့ तू ကလေတိုက်လို့အမုံလေးတွေထွက်ထွက်သွားရင်ကွဲသွားရင်ဒါအပြင်မှာ6တွေ့သွားရင်နည်းနည်းနည်းနည်းထွက်တဲ့ဟာကိုလူတွေသိမသိကြဘူးပေါ့သူကပြဿနာအကြီးကြီးဖြစ်နိုင်တဲ့ဟာဖြစ်တယ်။တန်ကျွတ်အိုးတွေသုံးတာအကောင်းဆုံးပဲဖြစ်တယ်။စတီအိုးတွေသုံးရမယ်။ချက်ပြုတ်တဲ့အိုးတွေအပြင်ကိုထည့်ပြီးတဲ့ပုဂံတွေခွက်တွေမှာလည်းဒီပစ္စည်းတွေပါတာကိုတွေ့ရတယ်။ဒါကြောင့်လူတွေကိုခန္ဓာထဲကိုရောက်သွားမလာပါဘူး။ရောက်သွားရင်တော်တော်လေးဒုက္ခပေးနိုင်တယ်။ဒါကြောင့်အစားထိုးနိုင်ဖို့ဒီသိပ္ပံပညာရှင်တွေကကြံစနေကြတာ။ဘုဒ္ဓတိတော့မတွေ့သေးပါဘူး။
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ခင်မျိုးသက်ပုံမှန်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ဖြစ်ပါရရှင်။ဒီစီစဉ်တဲ့ TVU ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VUE website စာမျက်နှာအပြင် VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။မတ်လ၈ရက်စနေမနက်ခင်း view အစီအစဉ်တွေကိုမြမစံတော်ချိန်မနက်9:00နာရီအထိဆက်ပြီးတော့ထုတ်လင်းပေးနေပါတယ်။အခုဆက်ပြီးတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်ရှင်။ရုရှား-ယူကရိန်းစစ်ပွဲအဆုံးသတ်အောင်သူကြားဝင်ညှိနှိုင်းနိုင်မယ်လို့မျှော်လင့်နေစေဖြစ်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်။ရုရှားကယူကရိန်းကိုလေကြောင်းကနေတိုက်ခတ်မှုတွေလုပ်နေတဲ့အချိန်မှာပဲအခုလိုပြောဆိုလိုက်တာပါ။ရုရှားဟာမတ်လ9ရက်တောက်ကြနေကပဲဒီမစ်ဆိုင်းတုံးနဲ့ဒရုန်းအလုံး200ကျော်နဲ့ယူကရိန်းကိုညလုံးပေါက်တိုက်ခိုက်ခဲ့ပြီးတော့ယူကရိန်းနိုင်ငံတလွာပြည်နယ်5ခုကတအားပေးအဆောက်အဦတွေကိုပိတ်မထားတိုက်ခိုက်ခဲ့တာကြောင့်လူနေအဆောက်အုံတွေပျက်စီးပြီးတော့ဒေသခံတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းရာရှိတွေကပြောပါရယ်ယူကရိန်းမှာဒီရုရှားကအခုလိုအပြင်းထန်ဘုံကျဲနေတာကိုသူသိပေမဲ့လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြင်းချမ်းရေးလိုလားတယ်ဆိုရယ်ပြောဆိုချက်ကိုသူယုံကြည်တဲ့အကြောင်းသမ္မတထရမ့်ကတောက်ကြနေကသတင်းတောက်တွေကိုပြောဆိုခဲ့တာပါရှင်မြန်မာနိုင်ငံအေးချမ်းလုံခြုံမှုနဲ့တည်ငြိမ်ရေးကိုထိခိုက်စေပြီးဆိုးဝါးတဲ့လူခွေရေးချိုးဖောက်မှုတွေကျူးလွန်တဲ့စစ်ကောင်စီအကြီးအကဲအရာရှိကြီး73ယောက်နဲ့ကုမ္ပဏီ3ခုကိုကနေဒါကတန်ခတ်အရေးယူလိုက်တဲ့အကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးမလန်နီဂျိုလီကမတ်လ9ရက်နေ့ကကြေညာပါတယ်ဆိုရတဲ့လူခွေချိုးဖောက်မှုတွေကိုစနစ်တကျကျူးလွန်နေတဲ့ကာကွယ်ရေးဝန်ကြီးဌာနနဲ့စစ်တပ်ကလူပုတ်ကိုယ်တွေကိုအရေးယူတာဖြစ်ပြီးတော့သူတို့ဟာမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနောက်မတည်ငြိမ်မှုတွေနဲ့ဆိုရတဲ့ပြဿနာတွေဖြစ်အောင်လုပ်နေတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်။ဒီနေ့အတွက်သတင်းချင်းချုပ်နဲ့အတူစီစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်စီစဉ်ထုတ်လွှင့်ရမှုကကိုငင်းချိုင်းအေးပါ။ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။မတ်လ၈ရက်စနေမနက်ခင်း view အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်၆နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါရှင်။ကျွန်တော်တို့ရဲ့ဒီရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ digital line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ radio line တို့မီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ view အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုထူးဝဲကျေးဇူးတင်ပါတယ်ရှင်။ view ပရိသတ်များအားလုံးကိုရောစိတ်ပါကျမ်းမာပေးခြင်းကြပါစေ။ကျမခင်ပြူထွေးပါ။နောက်အစီအစဉ်မှာပြန်ဆုံတွေ့ကြရအောင်ပါရှင်။